to the Voice of America in Burmese.
ချစ်သည့်မင်္ဂလာ ဖြာဖြာနဲ့ ပြည့်စုံနေ မနေ့ခင် ဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့ 2019 ခုနှစ် ဒီဇင်ဘာလ 20 ရက် တောက်ကြန်ဒီ မနေ့ဘက် အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေ လိုင်းလူမီတာ 30-40 48တို့ကနေ ဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါ ဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာ ကျွန်တော်ညဝင်းအောင်ပါ ဒီကနေ့ မနေ့ခင် အစီအစဉ်တွေကို တာဝန်ယူတင်ဆက်သွားမှာပါ
မင််္ဂလာမနေ့ခင်ပါခင်ဗျာ ဒီကနေ့ မနေ့ဖက် သတင်းတွေကို မမျှသတင်းအောင်နဲ့ ကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါ American တက်လူတော်ကဓမ္မရကိုတရားစစ်ဆေးဖို့ဘယ်လိုလုပ်မယ်ဆိုတာမသိရသေးမချင်းဆွဲချက်တွေကိုပေးပို့အောင်မှာမဟုတ်ဘူးလို့အောက်လူတော်ဥက္ကဋ္ဌကပြောပါတယ်။မော်စကိုမြို့လယ်ကရုရှားထောက်လွှမ်းရေးဝန်ချုပ်နာမှာပြစ်ခတ်မှုဖြစ်ပြီးထိခိုက်ဒဏ်ရာရရရှိသွားပါတယ်။ ဗစ်တိုးရီယာလီနဲ့မိဘတွေရဲ့အမိနဲ့အချက်အလက်တွေကိုဖွင့်ချခဲ့တဲ့ရက်တက်ဖွဲ့ကိုတရားစွဲဖို့စလိုနေကြပါပြီ။
ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ။ဟုတ်ကဲ့ပါခင်ဗျာ။အမေရိကန်နိုင်ငံမှာတော့သမ္မတဒိုနယ်ထရန့်ကိုယာရုကဖြုတ်ချရေးတဆင့်နီးလာပြီလို့တာဝန်ရှိသူတွေကပြောကြားတဲ့သတင်းနဲ့အတူမြန်မာနိုင်ငံကဗစ်တိုးရီယာအမှုစီရင်ပုံနဲ့ရဲတွေရဲ့လုံဆောင်မှုတွေကိုကြည့်ရင်မြန်မာနိုင်ငံတရားစီရင်ရေးအပေါ်ဘယ်လိုသုံးသပ်နိုင်မှာပါလဲ။
ဒီအကြောင်းနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းတင်ပြသွားဖို့ရှိပါတယ်အခုရင်ဆုံးတော့တောက်ကြနေမနေ့ဖက်နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မမ်းမြသစင်အောင်တို့ပြောပြပေးပါအောင်ဗျာ
အမေရိကန်ထက်လွတ်တော်အနေနဲ့သမ္မတကိုတရားစစ်ဆေးရမယ့်လုပ်ငန်းစဉ်ဆိုင်ရာစီမင်းစည်းကမ်းတွေအပေါ်သဘောတူညီချက်မရမချင်းသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့အောက်လူတော်ကအတည်ပြုထားတဲ့စွဲချက်တွေကိုပေးပို့တာဒါမှမဟုတ်အောက်လူတော်ကလွတ်မဲ့စွဲချသို့မဟုတ်တရားလူရှေ့နေတွေလိုလှုပ်ဆောင်ရမယ့်အမတ်တွေကိုရွေးချယ်တာလုံးဝမဟုတ်ဘူးလို့အောက်လူတော်ဥက္ကဋ္ဌနန်စီပလိုစီကပြောပါတယ်သမ္မတကိုတရားစွဲဆိုမဲ့စွဲချက်နှစ်ခုကိုအောက်လူတော်မှအတည်ပြုလိုက်အပြီးနောက်တည့်မှာပဲမစ္စပလိုစီကအဲ့လိုပြောတာပါသူတို့ဘာလုပ်မယ်ဆိုတာသိတဲ့အခါကျရင်ဘယ်သူဘယ်နှစ်ယောက်လွတ်မယ်ဆိုတာကျွန်တော်တို့သိရပါမယ်လို့လွှတ်တော်ဆောက်ဦးမှာသတင်းပတ်စတိုင်းလုံးတွေကြသတင်းစာရှင်းလင်းပွဲတွေမစ္စပလိုစီကပြောပါတယ်အထက်လူတော်အနေနဲ့အောက်လူတော်ကပေးပို့တဲ့ဆွဲချက်တွေကိုမယားသေးမချင်းတရားစစ်ဆေးမှုကိုစပိုင်ခွင့်မရှိပါဘူး။ Republican သမ္မတဖြစ်တဲ့ Donald Trump အပေါ်ဆွဲချက်နှစ်ခုကိုဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လူတော်မှာပါတီရည်တည်ချက်နီးပါးအတိုင်းလွှတ်တော်အမတ်တွေမဲပေးပြီးတော့အတည်ပြုထားတာပါ။ဒါကြောင့်သမ္မတ Trump ဟာ American နိုင်ငံရဲ့243နှစ်ကြာသမိုင်းတစ်လျှောက်တရားစွဲဆိုခံရတဲ့၃ရောက်မြောက်သမ္မတဖြစ်သွားပါပြီ။သမ္မတဟာသူ့အတွက်နိုင်ငံကြီးအမျက်ထွက်စေဖို့သမ္မတအာဏာကိုလွဲသွင်းစားလုပ်တဲ့သူ့လူရက်တွေကိုစုံစမ်းစစ်ဆေးတဲ့လွှတ်တော်ရဲ့လုပ်ငန်းတွေကိုဟန်တားနှောက်ယှက်တယ်ဆိုပြီးစွပ်စွဲခံထားရတာဖြစ်ပါတယ်။သမ္မတကိုတရားစစ်ဆေးမဲ့ထက်လွှတ်တော်တရားခွင်အကြောင်းနဲ့အရင်ကသမိုင်းကြောင်းတွေအကြောင်းသတင်းတွေပြီးနားဆင်ရပါမယ်ခင်ဗျာ
။မနေ့ကြာတာပြည်နေကမော်စကိုမြို့ရုရှားထောက်လန်းရေးဌာန FSB ရုံးချုပ်ဝင်ပေါင်းဤတနတ်သမားတူဝင်ရောက်ပစ်ခတ်ခဲ့တဲ့အတွေ့အရာရှိတူသေဆုံးပြီးတော့၅ဦးဒဏ်ရာရသွားခဲ့ပါတယ်။တနတ်သမားကိုတော့လုံခြုံရေးတပ်ဖွဲ့ကအတိပစ်ခတ်ဖမ်းဆီးခဲ့ပါတယ်။ဒေသစံတော်ချိန်နေ့လေ၃နာရီလောက်မှဖြစ်ပွားခဲ့တဲ့ဒီပစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။ဒဏ်ရာရသူတွေကိုစေရုံကိုပို့ဆောင်ထားပြီးဒီထဲမှာ၂ဦးကအခြေအနေစိုးရိမ်ရတယ်လို့ရုရှားကျန်းမာရေးဝန်ကြီးဌာနပြောခွင့်ရကပြောပါတယ်။တနတ်သမားဟာလုံခြုံရေးဌာနအဆောက်အုံအမှတ်၁၂နာကလမ်းတစ်ခုမှာဝင်ရောက်ပစ်ခတ်ခဲ့တာပါ။ဒီပစ်ခတ်မှုကတောက်ကြနေမှာကြာရောက်တဲ့ရုရှားအစိုးရလုံခြုံရေးတပ်ဖွဲ့များအထိမ်းအမှတ်နဲ့မတိုင်ခင်တည်းမှာဖြစ်ပွားခဲ့တာပါ။ဒီပစ်ခတ်မှုကသမ္မတပူတင်ရုရှားလုံခြုံရေးတပ်ဖွဲ့အထိမ်းအမှတ်နဲ့အခမ်းအနားအတွက်ခရမလင်ခန်းမမှာမိန့်ခွန်းပြောကြားနေတဲ့အချိန်ဝန်းကျင်မှာဖြစ်ပွားခဲ့တာပါရုရှားမှာ2019ခုနှစ်အတွင်းအကြမ်းဖက်မှုနဲ့ဆက်နွယ်တဲ့ရာဇဝတ်မှုပေါင်းအနည်းဆုံး54ကြိမ်ဖြစ်ပွားခဲ့ပြီးတိုက်ခိုက်မှု33ကြိမ်ရှိခဲ့တယ်လို့ဆိုပါတယ်အခုတိုက်ခိုက်မှုကိုလည်းအကြမ်းဖက်တိုက်ခိုက်မှုအဖြစ်ရုရှားထောက်လှမ်းရေးဌာနကဖော်ပြကြောင်းရုရှား RT ရုတ်တံကကြေညာထားပါတယ်
ဥရောပသမဂ္ဂ EU ကနေပြည်ထောင်နိုင်ငံခွဲထွက်ရေးဆိုင်ရာ Brexit သဘောတူညီချက်ကိုအတည်ပြုမဲ့ဥပဒေမူကြမ်းကိုလာမယ့်ဇန်နဝါရီလ9ရက်နေ့အောက်လူတော်မှာတင်သွင်းဖို့ပြည်ထောင်စုရကစီစဉ်ထားတယ်လို့အောက်လူတော်ခေါင်းဆောင် Jacob Rees-Mogg ကကြော်တာပြည်နေ့မှာကြေညာပါတယ်။ဝန်ကြီးချုပ် Boris Johnson ရဲ့ Conservative Party ဟာပြီးခဲ့တဲ့သတင်းပတ်ကလုပ်တဲ့ရွေးကောက်ပွဲမှာအများစုအနိုင်ရထားတဲ့အတွက်ဥပဒေမူကြမ်းအတည်ဖြစ်ဖို့အခက်အခဲမရှိနိုင်ဘူးလို့ခန့်မှန်းထားပါတယ်။သူ့အရင်ဝန်ကြီးချုပ် Theresa May ဟာသူနဲ့ EU ကြားသဘောတူညီချက်ကိုလွှတ်တော်ကအတည်ပြုဖို့၃ညတိုင်တိုင်စ조사ပြီးသုံးကြိမ်လုံးအောင်မြင်မှုမရဖြစ်ပြီးတဲ့နောက်ယာတုကနှုတ်ထွက်သွားတာပါ။လာမယ့်တောက်ကြနေ့မှာဥပဒေမူကြမ်းအပေါ်လွှတ်တော်အမတ်တွေစတင်ဆွေးနွေးကြပြီးတခါဇန်နဝါရီလ9ရက်နေ့ကနေ9ရက်နေ့ထိနောက်ထပ်3ရက်ထပ်ဆွေးနွေးကြပါမယ်။ဒါကြောင့်အထက်လွှတ်တော်မှာအတည်ပြုဖို့သတင်း3ပတ်အချိန်ရမှာဖြစ်ပါတယ်။အထက်လွှတ်တော်ရဲ့အစည်းအဝေးအချိန်စရအပေါ်အစိုးရကတော့ထိန်းချုပ်မှုမရှိပါဘူး။အစဉ်လာအဖြစ်တော့အစိုးရတက်ကရွေးကောက်ပွဲမှာကြေညာထားတဲ့မူဝါဒဆိုင်ရာအစီအစဉ်ထဲမှာပါတဲ့မူဝါဒတွေကိုအထက်လွှတ်တော်ကကန့်ကွက်လို့မရှိပါဘူး။
တရုတ်ကဖမ်းဆီးထိန်းသိမ်းထားတဲ့ကနေဒါနိုင်ငံသား၂ယောက်ကိုပြန်လွှတ်ပေးဖို့သဘောတူညီချက်မရမချင်းအမေရိကန်အနေနဲ့တရုတ်နယ်ကုန်သွယ်ရေးသဘောတူစာချုပ်ကိုအပြီးသတ်ညှိနှိုင်းမှုမလုပ်သင့်ဘူးလို့ကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုကသတိပေးလိုက်ပါတယ်။အမေရိကန်ဘက်ကတောင်းဆိုမှုနဲ့တရုတ်ဟွာဝေးနည်းပညာကုမ္ပဏီဗန်နာရေးမှုမိန်ဝန်ချိုးကိုကနေဒါနိုင်ငံဗန်ကူးဗားမြို့မှာဖမ်းဆီးထိန်းသိမ်းပြီးတော့မကြခင်တရုတ်ဘက်ကကနေဒါနိုင်ငံသား၂ယောက်ကို2018ဒီဇင်ဘာလမှာတီးခြားစီဖမ်းဆီးခဲ့ပြီးပြည်내လုံခြုံရေးဥပဒေတွေနဲ့တရားစွဲဆိုထားတာပါကနေဒါနိုင်ငံသားစီးပွားရေးသမား Michael Spavor နဲ့ကနေဒါတန်တမန်ဟောင်း Michael Kovic တို့ကိုတရုတ်ကပြန်လွှတ်ပေးဖို့ American နဲ့ပူးပေါင်းဆောင်ရွက်နေတယ်လို့လည်း Trudeau ကပြောပါတယ်ဖမ်းဆီးခံဟွာဝေးနည်းပညာကုမ္ပဏီဗန်နာရေးမှုမိန်ဝန်ချိုးနဲ့ကနေဒါနိုင်ငံသားနှုတ်ကိစ္စဖြေရှင်းနိုင်မှုနီလန်းတစုံတရာမရဘဲနဲ့ American အနေနဲ့တရုတ်နဲ့ကုန်သွယ်ရေးသဘောတူစာချုပ်လက်မှတ်ရေးထိုးတာကိုမလုပ်ဖို့ပြောဆိုထားကြောင်းဝင်ကြီးချုပ်ထရူဒိုက TVA ရုပ်သံကိုပြောပါတယ် American ဗန်နာရေးဝင်ကြီး Steven Mnuchin ကတော့ American Layer ထွက်ကုန်တွေကိုတရုတ်ကိုလာမဲ့ဇန်နဝါရီကစပြီးနှစ်ဆတိုးတင်ပို့မဲ့သဘောတူစာချုပ်ပထမအဆင့်လက်မှတ်ရေးထိုးဖို့ရှိတယ်လို့ကြာတာပရီးနေကပြောဆိုထားတာပါဝင်ကြီးချုပ်ထရူဒိုအနေနဲ့ American နဲ့တရုတ်ကြားပထမအဆင့်ကုန်သွယ်ရေးသဘောတူညီချက်ကိုရည်ညွှန်းသလားဒါမှမဟုတ်အဆုံးသက်ပြီးပြည့်စုံတဲ့သဘောတူညီချက်ကိုရည်ညွှန်းသလားဆိုတာတော့ရှင်းရှင်းလင်းလင်းဖော်ပြထားခြင်းမရှိပါဘူ
း VOA American တာမနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 0483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနိုင်ရွက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ
်ဒီကနေ့တောက်ကြမနေ့ဖက်တင်များကိုလည်းဆက်လက်ပြောပြနေပါတယ်နေပြည်တော် Wisdom Hill ကျောင်းမှာလိမ်းမင်းဆိုင်ရာအာရမပြုခြင်းခံရတဲ့အသက်3နှစ်အရွယ်မင်းကလေးငယ်လေးနဲ့မိဘတွေရဲ့အမြင်ရင်းနဲ့တခြားအချက်အလက်တွေကိုရဲတပ်ဖွဲ့ကဖွင့်ချလိုက်တဲ့ပေါ်အပြင်းထန်ပြစ်တင်ရှုတ်ချနေကြပါတယ်အရွယ်မြောက်သေးတဲ့ကလေးငယ်ဖြစ်တာကြောင့်အမှုစစ်ဆေးနေတဲ့တရားခွင်မှာရောရှေ့နေတွေကရောသတင်းမီဒီယာဌာနတွေကပါမိသားစုတစ်ခုလုံးရဲ့နာမည်တွေနဲ့တခြားကိုယ်ရေးအချက်အလက်တွေကိုမဖော်ပြဘဲထိန်းသိမ်းနေကြချိန်မှာရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကအခုလိုဖွင့်ချလိုက်တဲ့ပေါ်ဥပဒေကြောင့်အရာတရားဆွဲဆိုသွားမယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်ဒီလိုဖွင့်ချတာဟာကလေးငယ်ဆိုင်ရာဥပဒေကိုချိုးဖောက်ရရောက်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကလည်းပြောပါတယ်ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေဟာသတင်းစာရှင်းလင်းပွဲတွင်အဲ့ဒီလိုဖွင့်ချသွားုံသာမကရဲတပ်ဖွဲ့ရဲ့တရားဝင် Facebook ဖြစ်တဲ့ရဲစာနေမှာလဲအထောက်အထားဆောင်ရွက်စာတမ်းတွေကိုတင်ခဲ့ပါသေးတယ် Facebook သုံးသူအများအပြားကဒါကိုသတိပြုမိပြီး Facebook ကုမ္ပဏီကိုဝိုင်းပြီးသတင်းပို့တိုင်ကြတာတွေအများအပြားရှိပြီးတဲ့နောက်အဲ့ဒီ post ကိုမတွေ့ရတော့ပါဘူးရဲတပ်ဖွဲ့ကိုယ်တိုင်ကပြန်ဖြုတ်လိုက်တာလား Facebook ကအရေးယူဖယ်ရှားလိုက်တာလားဆိုတာကိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးသတင်းစာရှင်းလင်းပွဲတွင်အဓိကပြောသွားတာကတော့တန်တရားတရားခံဖြင့်ရဲတပ်ဖွဲ့ကဖမ်းဆီးတရားဆွဲဆိုထားတဲ့ကျောင်းရှင်မောင်ကိုအောင်ကြီးကိုဗိုလ်ထူးနေမှာတရားရုံးကတရားရှင်လှုပ်ပေးလိုက်တဲ့ပေါ်မသိလျော်ဘူးဆိုပြီးတော့ဝေဖန်တာပါဗီဒီယိုရီယာလေးအမှုအပေါ်ရဲတပ်ဖွဲ့ရဲ့ကင်ပြေလုံဆောင်မှုနဲ့ပတ်သက်ပြီးဥပဒေပညာရှင်သုံးသက်ချက်ကိုသတင်းတွေပြီးမှထုတ်လွှင့်မှုရှိပါရခင်ဗျာ
အသစ်ပြထမ်းလိုက်တဲ့နိုင်ငံသားဖြစ်ခွင့်ဥပဒေမူကြမ်းပေါ်အိန္ဒိယနိုင်ငံတဝန်းမကြီးမနက်ဆန္ဒပြပွဲတွေဆက်တိုက်ပေါ်ပေါက်နေပြီးတော့ဆန္ဒပြပွဲတွေကိုရဲကနှိမ်နင်းတာမှတနက်နေ့ပြစ်ခတ်တဲ့အတွက်အနည်းဆုံးလူ2ဦးသေဆုံးခဲ့တယ်လို့တာဝန်ရှိသူတယောက်ကကြာတာပရီးနေ့ကပြောပါတယ်သေဆုံးသူ2ဦးဟာအိန္ဒိယတောင်ပိုင်းမင်္ဂလုမြို့ဆန္ဒပြပွဲတွေအတွင်းမှာရဲကပြစ်ခတ်ခဲ့တာပါမင်္ဂလုမျိုးမှာအခုညမထွက်ရအမိန်ထုတ်ပြန်ထားသလိုကျောင်းတွင်နဲ့စားတောက်ဆိုင်တွေကိုလည်းပိတ်ထားပါဗျ။ပဋိပက္ခတွေအတွင်ဒဏ်ရာရသူနောက်ထပ်၄ယောက်ကိုမင်္ဂလုမျိုးဆေးရုံမှာပို့ဆောင်ထားတယ်လို့ဒေသန္တရဆရာဝန်တဦးကပြောပါဗျ။ချီတဲ့ဆန္ဒပြသူ200လောက်ကိုရဲကမျက်ရည်ပုံးသုံးပြီးတော့ဖြိုခွဲဖို့ကြိုးစားပြီးတဲ့နောက်မှာဆန္ဒပြလူကြီးကရက်တန့်ဖို့ညှဉ်းဆန်တဲ့အတွက်ရဲကတနက်နေ့ပြစ်တာလို့လည်းပြောပါဗျ။ Uttar Pradesh, Gujarat နဲ့ကာနာတာကာပြည်နယ်တွေမှာလည်းရဲနဲ့ဆန္ဒပြသူတွေအကြားမှာပဋိပက္ခတွေဖြစ်ခဲ့ပါဗျ။
ပါကစ္စတန်ဆရာနာရှင်အောင်ပါဗစ်မူရှာရက်တည်တံပေးမခရခင်ကွယ်လွန်သွားမယ်ဆိုရင်သူ့ရုပ်အလောင်းကိုလွတ်တော်အပြင်ဘက်မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားတဲ့လို့ဆုံးဖြတ်ခဲ့တဲ့တရားသူကြီးကိုဖယ်ရှားဖို့လုပ်နေတယ်လို့ပါကစ္စတန်ဆိုရကစာသားပရိနေမှာကြေညာပါတယ်။အဲ့ဒီတရားသူကြီးဟာမူရှာရက်ကိုတည်တံချမှတ်ခဲ့တဲ့တရားသူကြီး၃ဦးပါခုံအဖွဲ့ရဲ့ဥက္ကဋ္ဌတရားသူကြီးပါ။2009ခုနှစ်မှာနိုင်ငံရဲ့အခြေခံဥပဒေကိုချိုးဖောက်မှုနဲ့အထူးတရားရုံးကမူရှာရက်ကိုဒီတိုင်းမဲ့အစောပိုင်းကတည်တံချမှတ်ခဲ့တာဖြစ်ပြီးပါကစ္စတန်သမိုင်းမှာစစ်ကောင်းဆောင်ဟောင်းတဦးကိုတရားစွဲတည်တံချမှတ်တာပထမဆုံးပါပဲအသက်86နှစ်အရွယ်မူရှာရက်ဖာ2016ခုနှစ်ကတည်းကကုလသဘောနဲ့ကိုပြည်ပမှာနေထိုင်နေပြီးအာရဗ်စော်ဘောများပြည်တော်စုဒူဘိုင်းမြို့ကစေယုံတစ်ခုမှာစေကူတောင်းမှုခံယူနေပါတယ်သူ့အပေါ်ချမှတ်ထားတဲ့တည်တံကိုစီရင်ဖို့အတွက်ဝရမ်းပြေးတရားခံကိုဖမ်းဆီးဖို့ဆိုပြီးဥပဒေစိုးမိုးရေးပိုင်းတာဝန်ရှိသူတွေကိုတရားရုံးကညွှန်ကြားထားပါတယ်ဒါပေမဲ့တည်ဆုံသွားပြီဆိုရင်တော့ရုပ်အလောင်းကိုပါကစ္စတန်နိုင်ငံအစ္စလာမ်ဘတ်မြို့တော်ဒီချော့မှာ၃ရက်ကြာကျိုးဆွဲချတည်တံပေးထားရမယ်လို့တရားရုံးဆုံးဖြတ်ချက်မှာဖော်ပြထားပါတယ်ဒီ chalk ဆိုတာကတော့ပါကစ္စတန်လွှတ်တော်အပြင်ဘက်လေးနာကရင်းမြစ်ကိုပြောတာပါ ခြေအုပ်တွေကိုချိုးဖောက်ပြီးဆက်ဆုပ်ဖွဲ့ကောင်းတဲ့အမိန့်ကိုချမှတ်ခဲ့တဲ့တရားသူကြီးဝါကာအမက်ဆက်ကိုဖယ်ရှားရေးဥပဒေလမ်းကြောင်းအတိုင်းစတင်လို့ဆောင်ဖို့ဆုံးဖြတ်ထားတယ်လို့ကြာသာရီနေ့ကရုတ်တရက်လုတဲ့သတင်းစာရှင်းလင်းပွဲတွင်အစိုးရထိပ်တန်းတာဝန်ရှိသူတွေကပြောသွားပါတယ
်။ဆံဝဲလူအမြင့်တက်လာတာနဲ့အမျှပြီးခဲ့တဲ့ဘက်ကအိန္ဒိယနိုင်ငံထွက်ပို့ကုန်ဆန်စင်းနှုံမြင့်တက်လာခဲ့တယ်လို့ပြည်တွင်းဈေးကွက်မှာလည်းဆန်စင်းမြင့်တက်ခဲ့ပါတယ်။ထိုင်းနိုင်ငံထွက်ဆန်ကတော့ဈေးချိုတဲ့ရှင်ဘက်တွေကြောင့်ဝယ်လို့အယုံနေနေပါတယ်။ဆန်အဓိကတင်ပို့တဲ့နိုင်ငံတနိုင်ငံဖြစ်တဲ့အိန္ဒိယနိုင်ငံရဲ့ဆန်ခွဲ900ကိုင်နှုန်းပါဆန်ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကတဒံကို358ဒေါ်လာနဲ့363ဒေါ်လာအကြားရှိရာကနေအခုအပတ်ထဲဒေါ်လာ360နဲ့365အကြားကိုမြင့်တက်ခဲ့ပါတယ်။လေသမားတွေကအိန္ဒိယအစိုးရရဲ့ဂျာဝင်ညှိနှိုင်းပေးလေးရှိတဲ့ minimum support price လို့ခေါ်တဲ့အစိုးရညှိနှိုင်းဈေးရလူကြောင်းတောင်းဆိုနေတာကြောင့်အခုလိုဆန်ဈေးမြင့်တက်ခဲ့တာလို့အိန္ဒိယတောင်ပိုင်းအန္ဒရာပရဒက်ရှ်ပြည်နယ်ကပို့ကုန်လုပ်ငန်းရှင်တို့ကပြောပါရတယ်။ဒီနေ့အစိုးပိုင်းကတော့အိန္ဒိယအစိုးရကဝယ်ယူဈေးကို 3.8 ရာခိုင်နှုန်းမြင့်တင်ခဲ့တာမှာ 2019-2020 အတွက်ဆန်100ကီလိုဂရမ်ဈေးကို UP1855 သတ်မှတ်ခဲ့ပါရတယ်။မကြာသေးခင်အထိပဲအိန္ဒိယရဲ့ဆန်တင်ပို့မှုထိုင်းမိုင်းနေခဲ့တာကနေယခင်နှစ်တွေနဲ့နှိုင်းယှဉ်ရင်အောက်တိုဘာလထဲမှာဆန်ပို့ကုန်42ရာခိုင်နှုန်းအထိကျဆင်းခဲ့တယ်လို့အစိုးရစီးရင်စရာတွေအရာသိရပါရတယ်။အဓိကအကြောင်းရင်းကတော့အာဖရိကနိုင်ငံတွေကဝယ်လူအားကျဆင်းခဲ့တာကြောင့်ဖြစ်ပါတယ်။ပြည်တွင်းငွေကြေးခိုင်မာမှုနဲ့ပြိုင်ဘက်ဗီယက်နမ်ဆန်ဈေးကထိုင်းဆန်ဈေးထက်တက်တာတာကြောင့်ထိုင်းနိုင်ငံရဲ့ဆန်တင်ပို့မှုဟာလည်းထိုင်းမိုင်းနေပြီးထိုင်းနိုင်ငံထွက်ဆန်ခွဲ900ရာခိုင်နှုန်းပါဆန်တဒံရဲ့ဈေးနှုန်းဟာပြီးခဲ့တဲ့အပတ်ကဒေါ်လာ369ဒေါ်လာနဲ့417ဒေါ်လာကြားရှိရာကနေဒီတစ်ပတ်ထဲတဒံကိုဒေါ်လာ395ဒေါ်လာနဲ့420ကျားရောက်ရှိခဲ့ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနေမမ်းမြသတင်းအောင်တို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာကျွန်တော်နိုင်ငံတကာထိတ်တန့်အောင်သတင်းတွေနဲ့မြန်မာပြည်ဆိုင်ရာသတင်းတွေကိုတင်ဆက်သွားမှာဖြစ်ပါတယ်အမေရိကန်သမ္မတဒိုနယ်ထရန့်ဟာယာဒူးကဖေရှားခံရမဲ့အရေးနဲ့တဆင့်နီးလာပြီဖြစ်ပါတယ်သူကိုတရားစွဲဖို့အောက်လွှတ်တော်မှာအတီးပြုတ်လိုက်ပြီဖြစ်တာကြောင့်အထက်လွှတ်တော်မှာတရားရင်ဆိုင်ရတော့မှာပါတရားစစ်ဆေးတဲ့နေရာမှာအထက်လွှတ်တော်ရဲ့အခန်းကဏ္ဍကဘယ်လိုရှိပါသလဲ VOA သတင်းတော့ Steve Reddish သတင်းပေးပို့ထားတာကိုတော့ခုကြကြော်သိပြောပြမှာပ
ါသမရဘော်တရားစွဲမဲ့ဆွဲချက်တွေကိုအောက်လွှတ်တော်ကအတည်ပြုပြီးဖြစ်တာမို့တရားစစ်ဆေးဖို့ရာဟာအခြေခံဥပဒေအရအထက်လွှတ်တော်ရဲ့တာဝန်ဖြစ်ပါတယ်အမေရိကန်သမရဘော်တရားစွဲဆိုစစ်ဆေးတဲ့တရားခွင်မှာတရားရုံးချုပ်တရားသူကြီးချုပ်ကသဘာပတိလုပ်ရပါတယ် George Town တက္ကသိုလ်ဥပဒေဘာသာရပ်ပေါမောက်ခ Susan Lou Block ကအခုလိုရှင်းပြပါတယ်
Otherwise it would be the vice president presiding over the senate and he would have a conflict of interest
any no mho yin athet lwet daw ma dutiya tamara ga dababati lou ya ma phit pi tu ma ajo si bwa nyi swana phit la ba lai me
all lwet daw amat daw mya mya ga de yakwe ma house manager lo kho de swae cha dama mho tiya lu shi ni ri phit paw win ya ba me tru ye khan khan na ga tamara ko de ya swae su pi ya ru ga phe sha bu khai lu aw tin pya ja ya ma ba tamara a ni ne သူ့အပေါ်ဆွဲချက်တွေကိုရှေ့နေတွေနဲ့ခုခံကာကွယ်ခွင့်ရမှာဖြစ်ပါတယ်အထက်လွှတ်တော်အမတ်တွေကဂျူရီလူကြီးတွေအဖြစ် House Manager တွေသမရရဲ့ရှေ့နေတွေတင်သွင်းလာတဲ့တခြားသက်သေတွေရဲ့ထွက်ဆိုချက်တွေကိုကြားနာရပါမယ်သမရမှာပြည့်ရှိတာကြောင့်ယာရုကဖယ်ရှားမယ်ဆိုတဲ့ဆုံးဖြတ်ချက်ကိုအထက်လွှတ်တော်အမတ်၃ပုံ၂ပုံကထောက်ခံရပါမယ်ပါတီဇွဲကင်းမူဝါဒရေးရာစင်တာက John Fortier ကအခုလိုပြောပါတယ
် For a president to beremoved means that both parties a significant part of both parties have to
သမရကိုယာဒူးကဖယ်ရှားဖို့ဆိုရင်ပါတီနှစ်ရစလုံးကအမတ်အရေးအတွက်အများစုသဘောတူရပါမယ
်အမေရိကန်သမရဒူးကိုထက်လွှတ်တော်မှာတရားစစ်ဆေးတာနှစ်ကြိမ်ပဲရှိဘူးသေးပြီးအဲ့ဒီနှစ်ကြိမ်ကတိတ်ကိုးကွာချပါတယ်သမရအန်ဒရူးဂျွန်ဆန်ကို1868ခုနှစ်ຫນွေဦးရာသီမှာစစ်ဆေးတဲ့တရားခွင်ဟာတည်င်းဆက်တစ်ပတ်ကြာပါတယ်တက်သေး40ကျော်ထွက်ဆိုခဲ့ပြီးလာနာထောင်တဲ့လူပြည့်ရှံနေတဲ့တရားခွင်မှာအထက်လွှတ်တော်အမတ်တွေမိန့်ခွန်းပြောကြပါတယ်ဆွေကျ7ခုတင်သွင်းခဲ့ပြီး3ခုပဲမဲခွဲဆုံးဖြတ်တဲ့အဆင့်ရောက်ပါတယ်။အဲ့ဒီအချိန်ကအထက်လွှတ်တော်အမတ်54ယောက်မှာအများစုကသမရဂျွန်ဆင်ကိုအရေးယူဖို့ထောက်ခံပေမဲ့အပြစ်ရှိတယ်ဆိုပြီးယာရုကဖယ်ရှားဖို့လိုအပ်တဲ့ထောက်ခံမဲ3ပုံ2ပုံရဖို့တမဲလိုအပ်ခဲ့ပါတယ်။ဒါနဲ့ပတ်သက်ပြီး Vanderbilt တက္ကသိုလ်က Thomas Schwartz ကအခုလိုရှင်းပြပါဗျာ
2/3 is really the phenomenal or this the very large number you need to convict
the Senate.တော့ဘုံနှစ်ပုံထောက်ခံမဲ့ကတကယ်ကိုထူးကြပါရဲ့အပြစ်ရှိကြောင်းအထက်လွှတ်တော်မှာဆုံးဖြတ်ဖို့တိတ်များတဲ့ထောက်ခံမှုလိုပါတယ
်သမ္မတဘီလ်ကလင်တန်ကိုတရားစစ်ဆေးချိန်ကတော့အထက်လွှတ်တော်ဟာနိုင်ငံရေးအရာပိုးပြီးကွဲပြားနေပါတယ်ရီပပ်ဘလီကန်ကအများစုဖြစ်ပေမဲ့ ပြန်ရွေးကောက်ခံရဖို့ခက်ခဲတဲ့ရွေးကောက်ပွဲကရှိနေတာပါ။အဲ့ဒီအချိန်ကအခြေအနေကို Brookings Institution က William Goldstein ကအခုလိုရှင်းပြပါဗ
ျ။ It came over to the Senate.And there was enough decency and goodwill on both sides so that
တယ်လတော်ရောက်လာတဲ့အခါနှစ်ဖက်ဆုံးမှာလေးစားသမှုနဲ့စိတ်သဘောထားအကောင်ရှိကြပါတယ်။ဒါကြောင့် Republican နဲ့ Democrat Party ခေါင်းဆောင်တွေတိုင်ပင်ကြပြီးရလတ်ပေါ်သဘောမတူဝင်မဲ့ဂုံတိတ်ခါရှိတင်းတင်းလျှောက်ပတ်တဲ့စစ်ဆေးမှုတစ်ခုပေါ်သဘောတူကြမလားလို့ညှိနှိုင်းကြပြီးတဲ့နောက်သဘောတူခဲ့ကြတာပါ
။အမားနေနေနဲ့နှောင့်နှေးမှုမရှိစစ်ဆေးဖို့အထက်လတော်အမတ်တွေသဘောတူခဲ့ပြီးhouse manager တွေနဲ့သမ္မတကလင်တန်ရဲ့ရှေ့နေတွေရှောက်လဲတာကိုပဲကြားနာခဲ့ပါတယ်။အထက်လွှတ်တော်အမတ်တွေမေးချင်တာကိုတရားသူကြီးချုပ်စီကိုပဲပေးပို့ခွင့်ရပြီးတရားသူကြီးချုပ်ကဖတ်ပေးခဲ့ပါတယ်။သတင်းလေးပတ်ကြားတရားစစ်ဆေးပြီးတဲ့နောက်သမ္မတကလင်တန်ကိုအရေးယူဖို့လိုအပ်တဲ့ထောက်ခံပေးပုံပုံနှစ်ပုံမရခဲ့ပါဘူး။အခုတော့သမ္မတထရမ့်ကိုအရေးယူမလားဆိုတာအထက်လွှတ်တော်မှစစ်ဆေးရတော့မှာပါ။အထက်လွှတ်တော်လူများစုခေါင်းဆောင်ကတရားခွင်စည်းမျဉ်းစည်းကမ်းတွေကိုတတ်မှတ်မှာဖြစ်ပါတယ်။သမရကိုယာရုကဖယ်ရှားဖို့အထက်လွှတ်တော်အမတ်100မှာ68ယောက်ကထောက်ခံရမှာဖြစ်ပြီးအမတ်53ယောက်ဟာသမရထရမ့်ရဲ့ Republican Party ကဖြစ်ကြပါတယ်ခင်ဗျာ
သမရထရမ့်တရားစွဲခံရတော့မယ်အရေးကိုကြော်ကြော်သိန်းပြောပြခဲ့တာပါခင်ဗျာအခုတခါတော့ဒီမြန်မာနိုင်ငံလူမှုမီဒီယာတွေမှာစူညံပွဲလောရိုက်တဲ့သတင်းတပုတ်နဲ့ပတ်သက်ပြီးတင်ပြခြင်းပါတယ် Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကိုကြည့်ရင်မြန်မာနိုင်ငံတရားဥပဒေစိုးမိုးရေးမှာအဓိကတာဝန်ရှိတဲ့ရဲတပ်ဖွဲ့ရဲ့ဆောင်ရွက်မှုတွေမှာပြော့ကွက်ဟာကွက်တွေတွေ့ရပြီးမြန်မာနိုင်ငံရဲ့တရားစီရင်ရေးစနစ်ဟာပြည်သူတွေအားကိုးလောက်စရာအခြေအနေမရှိသေးဘူးလို့ဥပဒေအထောက်အကူပြုကွန်ရက်အဖွဲ့ထီထောင်သူလူအခွင့်ရေးရှင့်နေဦးအောင်ထူးကထောက်ပြပါတယ်။အာရမပြုကျင့်ခံရတဲ့ဒီမိန်းငယ်လေးရဲ့ကိုရေးအချက်လက်တွေကိုမြန်မာနိုင်ငံမူကင်းရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲအတွင်းဖော်ထုတ်ပြီးတော့ပြောဆိုတာဟာဥပဒေကိုချိုးဖောက်တဲ့လုပ်ရဖြစ်တယ်လို့ဥအောင်သူကအခုလိုစာရှင်းပြပါတယ
်။အများသောအားဖြင့်ကတော့ကြီးမှုကျွလွန်ခံရတဲ့မရင်းကျင့်ခံရတဲ့မင်းကလေးရဲ့ဂုံတိတ်ခါနဲ့အချက်ကိုကာကွယ်ဖို့တောင်းချင်ရလေ။အဲ့လိုကာကွယ်နိုင်မှုရန်အတွက်ကလက်ဆိုင်ကာကွယ်ခံရှင်ရဲ့အမိတို့ဟာလားမိဘအမိတို့နေရာလေးစာတို့ကိုအများပြည်သူသိအောင်ဖော်ထုတ်အောင်ပေါ့။တဖက်ကလည်းပဲအဲ့လိုမဖော်ထုတ်ဘူးဆိုတဲ့ဘက်ကအခြေခံနေလှုပ်လာခဲ့ပြီးတော့မှအခုပွဲကြီးရောက်တဲ့အခါကျမှဖော်ထုတ်လိုက်တာဟာကိုယ်ကံရှင်နဲ့မိသားစုရဲ့ဂုံသိက္ခာကိုလုံးဝထိခိုက်သွားတဲ့သဘောရောက်သွားတယ်။အဲပြုဆိုင်ဥပဒေပုံမှန်499 900ကိုကျူးလွန်ရရောက်သွားတယ်။အတိအဖြစ်မို့လေ။တရားစွဲသင့်တယ်လေ။လီးမာလေးကတက်ငယ်လုံးနေလေက။သူ့ရဲ့အချက်နဲ့ဂုံသိက္ခာကိုကာဝယ်ဖို့တောင်းအပ်ကြည့်တာပေါ့။ရဲတပ်ဖွဲ့လား
။ဟုတ်ကဲ့ဆရာ။ဆိုတော့ဒီရဲတပ်ဖွဲ့ရဲ့သတင်းစာရှင်းလင်းပွဲဟာပြည်သူတွေသိချင်နေတဲ့အချက်လက်တွေကိုအမှန်တိုင်းရှင်းရှင်းလင်းလင်းဖြေကြားပေးတဲ့သတင်းစာရှင်းလင်းပွဲလားခင်ဗျ။ဟ
ိုကျွန်တော်ကြည့်ရတာကတော့အဲ့ပုံမျိုးလုံးဝမပေါ်ဘူးရ။ဟိုဘာကြောင့်လဲဆိုတော့သူတို့မျက်နာအမူအရာတွေကြည့်ရတာနဲ့ပြောတဲ့စကားလုံးတွေကြည့်ရတာကခေအတုံဆိုင်နေပြီးတော့တယောက်မျက်နာတယောက်ကြည့်နေတဲ့ပုံလမ်းမျိုးတွေမကြမ်းများသတ်တွေ့ရတယ်။နောက်တစ်ခုကသတင်းတောက်တွေမေးတဲ့မိကွန်ကရှင်းရှင်းလင်းမေးတာဖြစ်ရတာနဲ့တဲ့ရင်မဖြစ်ရတော့များများတွေ့ရတယ်။နောက်ပြီးတော့မိကွန်တွေကတဲ့ဖြစ်မယ်ဆိုတာ procedure ပေါ့လူထိုးလုံးလေးတို့အဓိကတော့ဖြေတော့ဇေယျရှင်ရင်းဝတ်တစ်ခုလုံးကရှုပ်နေကြအောင်တွေ့လိုက်ရတယ
်။ဟုတ်ကဲ့။ Victoria အမှုနဲ့ပတ်သက်လို့ရဲတပ်ဖွဲ့ရဲ့ကင်တွယ်ပုံကဥပဒေကြောင့်နဲ့ညှဉ်းညွတ်မှုရှိရလားခင်ဗျ။
ကျွန်တော်နှစ်ချက်ပဲပြောချင်တယ်ဗျ။အဲ့ဒါကဒီစကားမပြောတဲ့တက်တည်လို့ခေါ်တယ်။ဒီလူတက်တည်မဟုတ်တဲ့ပစ္စည်းတက်တည်ခံချက်တွေဖြစ်တယ် documentary evidence တွေဖြစ်တယ်။ဒီတစ်ခုက CCTV နောက်တစ်ခုကကျွန်တော်သုတ်ဖို့အဲ့တော့ CCTV ကိုပရောဆုနေမီစကန်ကတစ်ခုလုံးသိမ်းလာရမယ့်အစားမသိမ်းဘဲနဲ့ကော်ပီလုပ်ထားတဲ့စတစ်ကိုပဲယူလာတယ်ဆိုတာကယူဆာကမယူသားမှုကျူးလွန်ရောက်တယ်။ဘာကြောင့်လဲဆိုတော့ဒါကရှင်းနေတာပဲ CCTV မှာတရားခံပေါ်လာနေတယ်ဆိုတော့အလုံးသိတယ် CCTV တစ်ခုလုံးယူလာမှာအဲ့လိုမယူလာဘဲနဲ့ကော်ပီပေးလိုက်တဲ့စတစ်ကိုယူလာပြီးတော့မှကျန်တဲ့ဟာတွေကို CCTV ကိုဆက်ထားခဲ့ပြီးသုံးခွင့်ပေးလိုက်တဲ့ဟိုကဒါမယူသားတာဖြစ်တယ်။ဒုတိယချက်ကအခုအဲ့တော့မီဒီယာတွေဘက်ကမြည်တဲ့အခါမှာကလေးမလေးရှိမှာဗီတိုးရီးယားရှိမှာသူ့ဘိုးကြံခဲ့တယ်။အောင်ကြီးရှိမှာလည်းပဲသူ့ဘိုးစစ်လို့ရတယ်။ဆိုဒီနှစ်ခုကတိုက်လာမတိုက်လားဆိုတဲ့ဟာကရှင်းရှင်းလေးပဲ။ဒီနှစ်ခုကတူလားမတူလားတူတယ်ဖြင့်တူတယ်မတူတယ်ဖြင့်မတူဘူးရိုးရိုးဖြေလိုက်အောင်လဲ။အဲ့ဒီမျိုးကမဖြေဘဲနဲ့ဝိလက်ကြောင့်မှဖြေသွားပြီးတော့ရုစီယာရှောက်ပြောသွားတာဟာရတဖွဲ့ကတစ်ခုကိုဖုံးကွယ်နေတာဖြစ်တယ်လို့ကျွန်တော်ပြောလို့ရတယ်
။ဟ
ဟုတ်ကဲ့ဆိုတော့ဒီဗစ်ကတိုးရီးယားအမှုမှာပေါ့လေတစုံတယောက်ကိုကာကွယ်ခြင်းလို့ဟလာအောင်ကြီးဆိုသူကိုရဲကတမင်အမှုဆင်ခဲ့တယ်ဆိုတဲ့ဝေဖန်သုံးသက်ချက်တွေအပေါ်မှာရောဆရာဘယ်လိုမှတ်ချက်ပေးခြင်းပါလဲ
အခုကျွန်တော်လေ့လာရတဲ့သတင်းချင်းတွေတစ်ခုလုံးပေါ်မှာခုနဥပဒေကြောင်းအရသုံးသက်တာနဲ့ဆက်သက်လို့ရှိရင်တော့အဲ့ဒီဟာကအတိအကျပဲလို့ပြောလို့ရတယ်အဲ့တော့ဘာလို့တင်လဲဆိုတော့ရက်တက်ဖွဲ့ဘူးပြုဆိုင်ဥပဒေပုံမှန်200ရာပြမှုကျူးလွန်သူကာကွယ်ရန်ကြံစီနဲ့စစ်စီကံပြည်စီဖြောက်ဖြစ်တဲ့အမှုနဲ့တရားစွဲလို့ရတယ်။တရားစွဲလိုက်ရင်ကျွန်တော်ထင်တယ်ဒီဗစ်တိုးရီးယားမှုကအဆအဆုပ်ပေါ်လာနိုင်တယ်
။ဆိုတော့ခင်ဗျာဒီ NLD အစိုးရတက်လာကြရပါလေဒီတရားဥပဒေစိုးမိုးရေးဦးစားပေးလုတ်သွားမယ်လို့ပြောခဲ့ပါတယ်။ဆိုတော့ဒီအမှုကိုလွှမ်းခြုံပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့တရားစီရင်စနစ်ဟာပြည်သူတွေအားကိုးရလောက်တဲ့အခြေအနေမျိုးကိုရောက်လာပါပြီလားခင်ဗျာ
။ဒီလိုကဥပဒေစိုးမိုးရေးဝင်ရောဟာလွတ်လပ်ပေးမလိုက်ထည့်မြက်ပြီးတော့ resource race လို့ခေါ်တယ်။ဒီဘက်တဲ့ဟိုငွေကြေးရုပ်တုပစ္စည်းအကူအညီအပြည့်စုံပြည်ထောင်တရားစီရင်ဖြစ်ဖို့လိုတယ်။သို့တော့ခဏအချိန်အထိဒေါ်စန်းစုကြီးတက်လာတဲ့ဟိုကအဲ့လိုမျိုးတရားစီရင်မျိုးပေါ်လာအောင်ဟူဝါဒကဘယ်လိုချမှတ်ဆောင်ရမလဲ။တရားသူကြီးရွေးချယ်တာဘယ်လိုရွေးချယ်သွားမလဲ။ခန့်တာဘယ်လိုခန့်ရသွားမလဲ။ဘယ်ခါမှရေးယူမလဲ။ဆိုတော့ခုနအခြေခံနေပြီးတော့မှလွတ်လပ်ပေးမလိုက်ထည့်မြက်တဲ့resource based judiciary မျိုးပေါ်လာအောင်လုပ်သွားမယ်ဆိုရင်လုပ်ငန်းစဉ်ကလုံးဝကျွန်တော်မတွေ့ရအောင်ဒုတိယချက်ကတရားရုံးတွေဟာတော်တော်များများမှာအာဏာပိုင်တွေဝင်ရောက်ဆွဲဖက်မှုကပိုကြီးလာပြီးတော့မှအစိုးရအာဏာပိုင်တွေမြန်မာစစ်တပ်ခေါင်းဆောင်တွေအတူကြဆင်ရတဲ့မှုတွေအများကြီးထွက်လာတယ်တတိယချက်ကဒီရှေ့နေကြီးတွေကိုယ်တိုင်ကသိတရားစီရင်သုံးလို့မရတော့ချွတ်ချုံကြနေပြီဆိုတော့ကျွန်တော်တွေ့ရတယ်ဒီလိုအခြေအနေချက်တက်တွေကဥပဒေစိုးမိုးရေးကိုစုံစမ်းစုကြည့်ခေါင်းဆောင်တွေ NLD အစိုးရနဲ့မြန်မာစစ်ကောင်းဆောင်တွေကပါဇက်ကပြောနေတော့ညာလည်းပဲလက်တွေ့အခြေအနေမှာဖြစ်နေတာကတရားစီရင်ရဲ့အခြေအနေဟာစိုးရွားတဲ့စိုးရွားနေတယ်ကျွန်တော်တွေ့ရတယ
်။ဆရာရှင်များရှင်မကြခင်မှာပဲ2019ခုနှစ်ကုန်ဆုံးပြီး2020နှစ်တစ်ကိုကူပြောင်းတော်မှာပါ။ပြီးခဲ့တဲ့နှစ်ထဲမှာတော့မြန်မာနိုင်ငံကလူ့ခွင့်ရေးပြဿနာတွေကြောင့်နိုင်ငံတကာအထူးတရားတစ်ပေါင်ရင်ဆိုင်ခဲ့ရတယ်လို့ပြည်တွင်းစစ်မီးလည်းတကြောပြန်တောက်လောင်ခဲ့ပါတယ်။ဒီကြတဲ့နှစ်ထဲမြန်မာနိုင်ငံရဲ့နိုင်ငံရေးလူအခွင့်အရေးပြည်တွင်းငြိမ်းချမ်းရေးအခြေအနေတွေဟာအတက်နဲ့အကျဘယ်ဘက်ကိုဦးတည်ခဲ့ပါလဲ။သင်ကန်းစာယူစရာဘာတွေများကြံခဲ့ပါသလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 0932382555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေလိုက်အစီအစဉ်ကအကျိုးဆိုပါတယ်ရှင
်။စနေည VOA ရဲ့တိုက်ရိုက်လေလိုက်အစီအစဉ်မှာပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့မြန်မာရွှေပြောင်းလူသားတွေရဲ့အခြေအနေကိုလည်းကြည့်အောင်ပါထိုင်းနိုင်ငံတည်းတရားမဝင်ဝင်ရောက်မှုမူရစ်ဆေးဝါးနဲ့ရာဇဝတ်မှုတွေအထောက်ထားမကိုင်းလုံတာတွေစတဲ့ဆွဲဆွဲချက်တွေနဲ့မြန်မာရွှေပြောင်းလူသား80နီးပါးကိုဒီဇင်ဘာလ19ရက်နေ့မှာရနောင်းဂိတ်ကနေတဆင့်နေဆက်ကော့တောင်ဂိတ်ကိုပြန်ပို့ပြီးထိုင်းအစိုးရကပြည်နှင်နှံပေးလိုက်ပါတယ် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ
်ထိုင်းနိုင်ငံတွင်းကိုတရားမဝင်ဝင်ရောက်လာသူတွေနဲ့ဆိုင်ရဆာရမ်းမပြည့်စုံတာတွေမူရစေဝါမှုတွေရာဇဝတ်မှုတွေနဲ့ဖမ်းဆီးထောင်ကျခံခဲ့ရတဲ့မြန်မာနိုင်ငံသား80နီးပါးကိုဒီဇင်ဘာလ19ရက်နေ့ကထိုင်းမြန်မာနယ်စပ်ကော့တောင်းမြို့ကိုပြန်လည်လွှဲပြောင်းပေးခဲ့ကြောင်းပညာရေးနဲ့ဖွံ့ဖြိုးရေးဖောင်ဒေးရှင်းရဲ့ကော့တောင်းမြို့ရွှေပြောင်းလို့သမားပညာပေးစင်တာရဲ့တာဝန်ခံဦးမိုးဝေကအခုလိုပြောပြပါဗျ။
68ဦးစုစုပေါင်း95မင်္ဂလာတောင်းဒီထဲမှာကျွန်တော်တို့ကခုနပြီးခဲ့တဲ့လင်းနေကထောင်ကိုစုံဝင်းမှာထောင်ကြပြီးလင်းနေနဲ့နှစ်လကြတယ်ဒီရခိုင်ပြည်နယ်ကတယောက်ပါတယ
်ဟုတ်ကဲ့
ဒီတော့မင်းကလေးကတယောက်ကတော့အလုပ်ရှင်မတူတော့အဲ့ဒါပါတယ
်ပြည်နယ်တန်ပြီးခဲ့တဲ့အထဲမှာလွန်ခဲ့တဲ့6လကကော့တောင်းရနောင်ကူးနေတဲ့လှေပေါ်မှာ ice လို့ခေါ်တဲ့မူရစေဝါးတွေတယ်လာပေးရတဲ့လှေသမား3ဦးလည်းပါဝင်တာပါသူတို့ကတော့မူရစေဝါးရောင်းဝယ်သူတွေမဟုတ်တာကြောင့်တက်တေအဖြစ်ထွက်ဆိုပေးရပြီးထောင်ထဲမှာ6လကြာနေထိုင်ခဲ့ရတယ်ဆိုပြီးဦးမိုးဝေကပြောပါတယ
်။ Non patient မှလည်းသူမသိဘူးပါပစ်စီမှလည်းအဲ့ဒါ patient
တော်တော်ဒီကျွန်တော်တို့ကိုတော်ကနေရနောင်းဝင်မှာစစ်တပ်ဂိတ်တစ်ခုရှိတယ်လေဒီဂိတ်ရေလေဂိတ်ဒီမှာ SCA ဘူးရေးစေဝါလက်နေနေရှာပွဲတဲ့ဘောနာဒီဂိတ်စစ်တပ်မှာတွေ့ွားတယ်ဒီစီကိုတွေ့ွားတော့စေသမားမင်းတဲ့ချိန်မှာကျွန်တော်လည်းမသိဘူးနော်ဒီစစ်စီတွေကသူတို့ဆက်လာပေးတာဘောနော်ဘိုးဘကင်းကဘသူလာကြီးမှာပြောတော့သူတို့ဖုန်းနံပါတ်ရှိတယ်လာယူမယ်လို့ပြောတယ်လို့ပြောတယ်ဒါတော့စစ်သားဒီလေနဲ့ဖလိုက်ပြီးတော့ okay ကာနာရပါတော့ထုတ်ဆက်ပါတော့လေသမားလာယူခိုင်းလိုက်ဘောအဲလာယူတဲ့ချိန်မှာစစ်သားဖမ်းလိုက်တာဘောဖောက်ဖမ်းတာဒီရေခဲဆမ်းမိတဲ့ဒီဒူဝဲကပဲအဲ့ဒါအခုကတိတ်ကြွန့်ကြပါပြီမိတ်ကြတယ်ကောင်းမလေးကတိတ်ကြွန့်ကြတယ်တိတ်ကြွန့်ကြတာဒီပိတ်ချင်းနဲ့လိုက်လာတာတော့မဟုတ်ဘူးရနောက်မှယူဆောက်ပြီးတော့ယူတာဒီစစ်စည်းကိုဒီဒါပေမဲ့ဒီလေသမားသူက6လကြာတဲ့ခေါင်းထဲမှာဘာတက်တေဖြစ်နေပေါ့သူတို့ကတော့လွတ်လာတယ်ဒီတော့ရအောင
်ကိုတောင်းဘက်မှာတော့တက်ဆိုင်ရအစိုးရတာဝန်ရှိသူတွေကပြည်နယ်တံပေးခံရတဲ့သူတွေကိုလွှဲပြောင်းလက်ခံယူခဲ့ပြီးနေရပြန်နိုင်ရေးစီစဉ်ဆောင်ရွက်ပေးခဲ့ပါတယ်ထိုင်းဘက်ကပြန်ပို့လာတဲ့သူတွေကိုတော့ကျန်းမာရေးစစ်ဆေးတာအပြင်ထိုင်းနိုင်ငံထဲမှာကြုံတွေ့ရနိုင်တဲ့အခက်အခဲတွေအကြောင်းရှင်းပြထားတဲ့ပညာပေးစာဆောင်တွေကိုလည်းပေးဝေခဲ့တယ်ဆိုပြီးဦးမိုးဝေကပြောပြခဲ့ပါတယ်ရှင်
တိုင်းချေဆိုင် VOA သတင်းတော့မအေးမာရဲ့သတင်းပေးပို့ချက်ဖြစ်ပါတယ်ခင်ဗျာအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာအကြောင်းတွေကိုမူရင်းအပေါ်မပြတ်မအီတန့်စင်ကပြောပြမှာပ
ါမြန်မာနိုင်ငံပဋိပက္ခကြောင့်မဒိမ့်မှုဖြစ်ရတာမဟုတ်ဘူးမဒိမ့်မှုဟာအနိုင်ကျင့်တဲ့နည်းလမ်းတစ်ခုဖြစ်တယ်ဆိုတဲ့ခေါင်းစဉ်နဲ့တက်စလီမာဖေကံမြေးထားတဲ့ဆောင်းပါးကိုတော့ independent.co.uk မှာဖတ်ရပါတယ်မလိန်ချင်းမှုကိုဆက်လက်နဲ့တပွဲအသုံးချနေတဲ့မြန်မာစစ်တပ်ရဲ့လုပ်ရည်အကြောင်းကို ICJ နိုင်ငံတကာတရားရုံးမှာထွက်ဆိုတဲ့အခါထောက်ပြတင်နေဆိုပြီးတော့ဆောင်းမရှင်ကတိုက်တွန်းခဲ့တာပါစစ်သားတွေရဲ့မလိန်ချင်းမှုတွေကိုခံခဲ့ရတဲ့ရင်းကြအမျိုးသမီးတွေနဲ့ဆောင်းမရှင်ကတွေ့ဆုံမေးမြန်းခဲ့ပြီးတော့ဒီလိုအာဓမ္မပြုကျင့်ခံရသူတွေအတွက်တရားမျှတမှုရယူမှာဖြစ်မယ်လို့ဆိုပါတယ်ရင်းကြတဲ့ပုံမှာဖိနှိပ်မှုမှာမလိန်ချင်းပြီးတော့နှိပ်စက်မှုတွေပါဝင်တယ်လို့လည်းဆိုပါတယ်ရွှေကြရီမြန်မာနိုင်ငံတွင်းကထွက်သွားအောင်လို့ရည်ရွယ်ချက်နဲ့စနစ်တကျမရင်းကျင့်ပြီးတော့နှိပ်စက်တဲ့နီးကိုမြန်မာစစ်တပ်ကတုံးနေတာလို့ထောက်ပြပါတယ်။အရဲသားတွေကို၆လမ်းဖို့မိသားစုတွေပြိုကွဲအောင်လုပ်ဖို့မျိုးနွယ်သွေးနှောသွားအောင်ရည်ရွယ်ချက်မျိုးတွေနဲ့စစ်တွင်းမှာမရင်းကျင့်မှုတွေကိုနှိစနစ်ကြကြဆောင်ရွက်တာတွေရှိတဲ့အကြောင်းထောက်ပြထားတာကိုဖတ်ရပါတယ်ရှင်။ရုံးတင်ခံရတဲ့မြန်မာနိုင်ငံဆွေကောင်းစင်နဲ့လယ်ရီယာကန်ရေးထားတဲ့ဆောင်းပါးတစ်ပုဒ်ကိုတော့ bangkokpost.com မှာဖတ်ရပါတယ်။ရခိုင်ပြည်နယ်နေမြေရှင်းလင်းမှုကိစ္စနဲ့ပတ်သက်ပြီးတော့မြန်မာခေါင်းဆောင်တွေခုခံကာကွယ်ပြောဆိုဖို့ပြင်ဆင်နေချိန်မှာပဲမြန်မာနိုင်ငံရဲ့စီးပွားရေးကြဆင်းမှုတိုးပွားနိုင်စေများနေတယ်လို့ဆောင်းပါးရှင်ကဆိုပါတယ်။ရင်းစားပြည်ပခါကြောင့်ရခိုင်ဒေသရဲ့စီးပွားရေးကြဆင်းလာတာကမြန်မာတိုင်းနိုင်ငံလုံးရဲ့စီးပွားရေးကိုထိခိုက်စေတယ်လို့ဆိုပါတယ်။ရခိုင်ပြည်နယ်မှာအရင်နဲ့မူရင်းစီးပွားသုံးဆွဲမှုတွေလည်းတိတိကျကျများလာတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်က Grand Royal Whiskey အရောင်းရဆုံးပြည်နယ်ဖြစ်နေတာကိုလည်းထောက်ပြထားတာပါ။ICJ နိုင်ငံတကာတရားရုံးမှာမြန်မာနဲ့ကမ်ဘီယာနှစ်နိုင်ငံအပြန်အလှန်လျှောက်လေးချက်တွေရဲ့နောက်ဆက်တွဲအခြေအနေကမြန်မာနိုင်ငံတွင်းဝင်လာမဲ့နိုင်ငံသားရင်းနှီးမြှုပ်နှံမှုတွေနိုင်ငံတကာရဲ့အကူအညီထောက်ပံ့တွေနဲ့အထူးသဖြင့်အနောက်နိုင်ငံတွေနဲ့နိုင်ငံတကာကုန်သွယ်မှုစားရတွေပေါ်မှာတက်ရောက်မှုရှိမယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့တူဝင်နေတဲ့အနောက်နိုင်ငံကကုမ္ပဏီတွေကလည်းလူမျိုးနွယ်သက်ဖြစ်မှုဆွဆွဲခံနေရတဲ့မြန်မာနိုင်ငံနဲ့ပတ်သက်ချင်လို့ရင်းနှီးမြှုပ်နှံမှုတွေမလုပ်ဖြစ်ရကနေပြီးတော့တရားမဝင်တရားဝင်မဟုတ်တဲ့စီးပွားရေးပိတ်ဆို့မှုသဘောမျိုးမြန်မာနိုင်ငံပေါ်မှာတည်ရောက်နိုင်တယ်လို့လည်းဆိုပါတယ်။အနောက်နိုင်ငံတွေကခီးသွွားဧည့်သည်တွေအစားတရုတ်ခီးသွွားတွေပဲလာလေကြမယ်ဖြစ်လေရောက်သွားနိုင်ပြီးတော့ဒါကမြန်မာခီးသွွားလုပ်ငန်းကရမယ်ဝင်ငွေပေါ်မှာများစွာထိခိုက်နိုင်တယ်လို့ဆိုပါတယ်။ရခိုင်ပြည်ပခါကိုကင်တွယ်ပုံနဲ့ပတ်သက်ပြီးတော့မြန်မာဆွေရကနိုင်ငံကရဲ့ဝေဖန်ချက်ကိုခံနေရတာဖြစ်ပြီးတော့မြန်မာစစ်တပ်ကျူးလွန်တဲ့လုပ်ရက်တွေပေါ်မှာရှုံချခြင်းမရှိဘူးဆိုပြီးတော့လည်းအပြစ်တင်ခံနေရတာဖြစ်ပါတယ်။ICJ မှာမြန်မာပေါ်ကြားဖြတ်အရေးယူဆောင်ရွက်မှုချသည်ဖြစ်စေမချသည်ဖြစ်စေကြားထဲမှာမြန်မာအနေနဲ့အမားကိုပြင်ဆင်မှုအချိန်ရသေးတာကြောင့်ဒီအချိန်ကိုအခွင့်ကောင်းယူပြီးတော့ပြင်ဆင်မှုတွေမြန်မြန်လုပ်ဆောင်မှမြန်မာစီးပွားရေးအနာဂတ်အတွက်အကျိုးရှိမယ်လို့យေတာထားတာကိုကောင်းနှုတ်တင်ပြလိုက်ရပါတယ်ရှင်
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းဒို 19.25 32 နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ 190 ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းဒိုမီတာ 25.32 နဲ့လိုင်းလက်မီတာ 190 ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနေ့6:00ခွဲရှိပါပြီ။ VOA ရဲ့အသောကြာနေ့မနေ့ခင်းအစီအစဉ်တွေကိုမနေ့9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ32 kilohertz 935လိုင်းဒိုမီတာ40 kilohertz 983ညလိုင်းနူမီတာ48 kHz 6153ညာနဲ့လိုင်းလက်မီတာ190 kHz 1595တို့ကနေဆက်ပြီးတင်ဆက်နေသလို VO ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ငံဝယ်တွင်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာအစီအစဉ်နားဆင်ရမှာဖြစ်သလိုကျမ်းမာရေးကဏ္ဍကိုတင်ဆက်တဲ့အခါမှာတော
့ရေယုံခင်ပြီးတော့ပြကြတာ။တကယ်တော့ရေယုံမဟုတ်ဘူး။ဟိုကမီးပိုးကောင်လောင်တာပေါ့နော်။သူကအင်းဆက်ပိုးကောင်လေးပေါ့နော်။အဲ့ကောင်လေးကတွားရင်လည်းဒီ
လိုဒေါက်တာဆိုးဝင်းဦးရှင်းပြသွားတာပါနောက်ပိုင်းမှနားဆင်ရပါမယ်အခုတော့ဥအောင်ခင်ရဲ့မြန်မာအရေးသုံးသပ်ချက်ဖြစ်ပါတယ်ရှင်းနှင့်နေရာဒီမှာလျှက်စစ်တာအားပုံမူသုံးဆွဲနိုင်ဖို့အတွက်ဓာတ်ငွေ3လျှက်စစ်တာအားပြီးစက်ရုံ5ခုတိစောက်ဖို့တရုတ်ကုမ္ပဏီတွေလုတ်ပိုင်ခွင့်ရသွားပုံကိုဥအောင်ခင်ကရေးသားတင်ပြထားပါတယ်
နာမည်တွေရပြီမှာလျက်စစ်တာအားလိုအပ်တာကိုအချိန်မီဖြည့်ဆည်းနိုင်မှုအတွက်ဓာအားပေးဆက်ရုံစီမံကိန်း5ခုတရုတ်ကုမ္ပဏီတွေကိုလုတ်ခွင့်ပေးလိုက်ကြောင်းလျက်စစ်နယ်စွမ်းအင်ဝန်ကြီးဌာနကလွန်ခဲ့တဲ့အောက်တိုဘာလကကြေညာပါတယ်။ကြောက်ဖြူကျွန်းချောင်းအလုံးတာကိတာနဲ့တန်လျင်မှာတည်ဆောက်ပါလိမ့်မယ်။ဒီလုပ်ငန်းအတွက်ကုမ္ပဏီ18ခုတင်တာမှာရှင်ပြိုင်တဲ့အနေနဲ့5ခုကိုရွေးချယ်လိုက်တာပါပဲ။ဟောင်ကောင်အခြေစိုက်ဒီပါဝါဟိုးလ်ဒင်းဥပိုင်ကုမ္ပဏီကစီမံကိန်း၄ခုမှာပါဝင်ပြီး China National Technical Import Export Corporation Sintic က၃ခုမှာပါဝင်ပါတယ်။ဒီပါဝါဟိုးလ်ဒင်းဥပိုင်ကုမ္ပဏီဟာရက်စစ်တာအပေးလုံငန်းမှာအနည်း20ကျော်အတွေ့အကြုံရှိတဲ့ကုမ္ပဏီဖြစ်ပြီး2015မှာမြန်မာပြည်မှာလုပ်ငန်းစပါတယ်။ကြောက်ဖြူမှာ50မီဂါဝတ်ရှိတဲ့စက်နှလုံး၊မြင်းညာမှာမီဂါဝတ်100ကျော်ရှိတဲ့စက်နှလုံးတိဆောက်ပြီးဖြစ်ပါတယ်။ကြောက်ဖြူတန်လျင်နဲ့တာဂိတာစက်ရုံတွေမှာ V Power Holding ဟာ Technical Import Export Corporation နဲ့ပူးတွဲလုပ်ကိုင်ပြီးကျွန်းချောင်းစက်ရုံကိုတော့တဦးသည်တိဆောက်မှာဖြစ်ပါတယ်။ V Power Holding Company ဟာ Indonesia, Bangladesh နဲ့ Sri Lanka မှာလည်းလုပ်ငန်းရှိပါတယ
်။စီမံကိန်း၃ခုမှာပါဝင်တဲ့ CNTIC ကို Twin Gong Pu Gong Corporation ဟာတက်တန်း60ကျော်တဲ့ဘေကျင်းအခြေစိုက်နိုင်ငံပိုင်ကုမ္ပဏီဖြစ်ပါတယ်။စီအစိုးရလက်ထက်ကလေးကမြန်မာပြည်ကိုမော်တော်ကားသင်းမောလေယာဉ်စတဲ့စစ်ပစ္စည်းတွေရောင်းချလာခဲ့တဲ့တရုတ်ကုမ္ပဏီဖြစ်ပါတယ်။မြင်းညံမှာ90မီဂါဝတ်ဓာတ်ငွေ3လျှက်စစ်တာအပိစက်ရုံတည်ဆောက်ပြီးလွန်ခဲ့တဲ့မတ်လကစပြီးမီးပေးနေပါတယ်။ရန်ကုန်အလုံးမြို့နယ်မှာမီဂါဝတ်150ဓာတ်ငွေ3လျှက်စစ်တာအပိစက်ရုံတည်ဆောက်ခွင့်ရသွားသူကတော့ CEEG ခေါ်တရုတ်စွမ်းအင်အင်ဂျင်နီယာကုမ္ပဏီဖြစ်ပါတယ်ကုမ္ပဏီ5ခုတန်တာဝင်ရောက်ရှင်ပြန်ရမှာယူနစ်ဈေးနှုန်းအ ਨੇ ဆုံးတင်ပြတဲ့ CEEG ကိုရွေးချယ်လိုက်တယ်လို့လျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကကြေညာချက်မှာဖော်ပြထားပါတယ
်တိုက်ဆိုင်ခြင်းတော့စက်တင်ဘာလမှာကမ္ဘာ့ဘဏ်အုပ်စုက CEEG ကုမ္ပဏီကိုနာမည်ပြက်စရင်းသွင်းပြီးတန်ခတ်အရေးယူလိုက်ပါတယ်ကမ္ဘာ့ဘဏ်ရဲ့ငွေကြေးပါဝင်တဲ့စီမံကိန်းတွေမှာပါဝင်ခွင့်မပြုကြောင်း CEEG ကုမ္ပဏီကိုလာပေါင်း20ပိတ်ပင်တားမြစ်ပြီးဒဏ်ခတ်အရေးယူပါတယ်။အာဖရိကတိုက်ဇမ်ဘီယာနိုင်ငံလူစာကာမြို့ကလျှက်စစ်တအားစီမံကိန်းဂိမ်းမှာ CEEG ကုမ္ပဏီဟာစာရွက်စာတမ်းအတုသုံးပြီးလိမ်လည်လေပြားတာမှုဒဏ်ခတ်အရေးယူခံရတာဖြစ်ပါတယ်။ဒါပေမဲ့ CEEG ကုမ္ပဏီဟာမွန်ပြည်နယ်တထုံမြို့ကမီဂါဝတ်120ဓာတ်ငွေ3ဒါအားစက်ယုံတိဆောက်ပြီးလွန်ခဲ့တဲ့ဧပြီလကဖွင့်လှစ်ပါတယ်။တထုံဒါအားစက်ယုံကိုကမ္ဘာ့ဘဏ်ကခြေတဲ့ဒေါ်လာငွေတန်း130နဲ့တရုတ်ကုမ္ပဏီ CEEG ကတိဆောက်တာဖြစ်ပါတယ်
။ကမ္ဘာ့ဘဏ်ကအရေးယူထားတဲ့ကုမ္ပဏီဟာ
အချားအပြည့်ပြည့်ဆိုင်ရာဘန်ဒီနဲ့လဲပတ်သက်ခွင့်မရှိတော့ပါဘူး။ဒါကြောင့်ကမ္ဘာဘဏ်ကချမှတ်ထားတဲ့အဂရိကင်းစင်ရေးလမ်းညွှန်ကိုလိုက်နာကျင့်သုံးဖို့ CEEG ကုမ္ပဏီကသဘောတူထားပါတယ်။ဒီနှစ်ထဲမှာလိမ်လည်လှည့်ပြားမှုနဲ့ကမ္ဘာဘဏ်ကဒဏ်ခတ်အရေးယူထားတဲ့ကုမ္ပဏီ48ခုရှိပါတယ်။အဲ့ဒီထဲမှာအများစုဟာတရုတ်ကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်။တရုတ်မြန်မာစီးပွားရေးဈေးညံတိဆောက်ရေးမှာတရုတ်ကုမ္ပဏီအများအပြားဝင်ရောက်လာနိုင်ပါတယ်။စီးပွားရေးဈေးညံအကောင့်ထည့်ဖော်ဖို့တရုတ်ဘက်ကစီမံကိန်း30တင်ပြထားပေမဲ့6ခုကိုသာမြန်မာဘက်ကသဘောတူထားကြောင်းသိရပါတယ်။ဒီ6ခုအနက်အထူးစီးပွားရေးဇုံ3ခုကိုသာအတည်ပြုထားပါသေးတယ်။
လွန်ခဲ့တဲ့နှစ်အထိမြန်မာပြည်မှာအများဆုံးရင်းနှီးမြှုပ်နှံသူဟာတရုတ်ဖြစ်ပါတယ်။စင်ကာပူမှာအခြေစိုက်ပြီးမြန်မာပြည်ကိုဝင်ရောက်လာတဲ့တရုတ်ကုမ္ပဏီတွေကြောင့်ဒီနှစ်ထဲမှာအများဆုံးရင်းနှီးမြှုပ်နှံသူဟာစင်ကာပူဖြစ်နေပါတယ်။မြန်မာတပြည်လုံးရဲ့နိုင်ငံခြားရင်းနှီးမြှုပ်နှံမှုမှာ60ရာခိုင်နှုန်းဟာရန်ကုန်တိုင်းမှာရှိပါတယ်။ရန်ကုန်တိုင်းမှာဒီနှစ်ထဲရင်းနှီးမြှုပ်နှံခွင့်ပေးလိုက်တဲ့နိုင်ငံခြားကုမ္ပဏီတရားကျော်မှာတရုတ်ကုမ္ပဏီ65ခုပါဝင်ပါတယ်။အထည်ချုပ်လုပ်ငန်းမှာလည်းတဝက်ကျော်ဟာတရုတ်ကုမ္ပဏီတွေဖြစ်နေတာတွေ့ရပါတယ်။ဒါရင်မကသေးပါဘူး။ဟောင်ကောင်ကကုမ္ပဏီ18ခုနဲ့ထိုင်ဝမ်ကုမ္ပဏီ6ခုလည်းရင်းနှီးခွင့်ရသွားကြပါတယ်။ဒါကြောင့်မြန်မာပြည်မှာတရုတ်စင်ကာပူဟောင်ကောင်နဲ့ထိုင်ဝမ်တရုတ်တွေအများဆုံးရင်းနှီးမြှုပ်နှံကြပါတယ်။တရုတ်အစိုးရရဲ့ပိုးကပ္ပလမ်းကြောင်းစီမံကိန်းနဲ့တရုတ်မြန်မာစီးပွားရေးဇင်းကြံအကောင့်တွေပေါ်တဲ့အခါမှာတရုတ်ကုမ္ပဏီတွေပိုပြီးများပြားလာအောင်မှာဖြစ်ပါတယ်1988က2019အထိအတည်ပြုထားတဲ့တရုတ်အရင်းနှီးဟာဒေါ်လာတန်2000ဘူးရှိတာမို့နိုင်ငံခြားရင်းနှီးမြှုပ်နှံမှုပမာဏရဲ့26ရာခိုင်နှုန်းပြီးပါဖြစ်နေပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ကျမ်းမာရေးကဏ္ဍဖြစ်ပါတယ်ဒီတစ်ပတ်ကျမ်းမာရေးကဏ္ဍမှာမီးပိုးကောင်လောင်တဲ့အကြောင်းကိုတင်ပြထားပါတယ်မြန်မာနိုင်ငံမှာမီးပိုးကောင်လောင်တာအဖြစ်များလာနေပြီးအခြားအရေးပြားယောဂါတွေနဲ့မှားယွင်းကုသတတ်ကြတယ်လို့ကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ဘယ်လိုကာကွယ်ကုသရမလဲဆိုတဲ့အကြောင်းမြန်မာနိုင်ငံအရေးပြားအထုကုဆရာဝန်ကြီးဒေါက်တာစိုးဝင်းဦးကိုမေးမြန်းပြီးတော့ကိုဝင်းမြင့်ကတင်ပြထားပါတယ်
โอเคရေပြားချွတ်ဆရာဝန်ကြီးဒေါက်တာစိုးဝင်းခင်ဗျာကျွန်တော်ဒီမီးပိုးကောင်လောင်တာကမြန်မာနိုင်ငံမှာဖြစ်တဲ့အနေဒါဘယ်လိုရှိနေဆရာကြီ
းမြန်မာနိုင်ငံဒီဒါဖြစ်နေကြပဲအခုလင်းဒီလိုရပြီပေါ့เนาะဟိုမိုးရစီမှာတကြောနောက်တစ်ခါမိုးကုံဆောင်ကူးလေးမှာတကြောအင်းချက်ပူတွေထွက်လာတဲ့အချိန်မှာဒါဖြစ်နေကြပဲဒီအချိန်ဆိုရင်ဒူနာတွေအတုံးလိုက်အတုံးလိုက်ရောက်လာတယ်ဆိုတော့ဒါအတော်အသင့်ဖြစ်တယ်ပြောလို့ရပါတယ
်ဟုတ်ကဲ့ဆရာအဲ့ဒါကဘလို့ဖြစ်တာလဲ
သူကဘင်းချက်ပိုးပေါ့နော်ဘင်းချက်ပိုးအစိမ်းကြောင့်ဒီအရေးကြီးမှလောင်ပြီးတော့အနာဖြစ်သွားတာပေါ့ယာနာလိုပုံစံဖြစ်အနာဖြစ်ဖေးကန်းနေဖေးရုံတွေမှာလာလာပြီးပြကြတယ်ရေယုံထင်ပြီးတော့ပြကြတာတကယ်တော့ရေယုံမဟုတ်ဘူးဟိုကမီးပိုးကောင်လောင်တာပေါ့နော်သူကဘင်းချက်ပိုးကောင်လေးပေါ့နော်အဲ့ကောင်လေးကသွားရင်လည်းဒီလိုအမီးကောက်ကောက်ကောက်လေးနဲ့သွားတာပေါ့အဲ့ဘင်းချက်ပိုးတုတ်ခါရတာလို့တခါတလေကြာရင်လည်းအဲ့တော့ကိုထိတာကိုလည်းနဲ့ဖယ်လိုက်တဲ့အခါကျတော့သူကအစိတ်ပန်းလိုက်တာဟုတ်အခါကလေးသူကအဝတ်တွေလမ်းထားတယ်ညနေတုပ်ပွားရေးအင်းကြီးတွေလမ်းထားတဲ့အခါမှာသူကဖြတ်သွားရင်လည်းသူကအဲ့မှာရေတွေရှိနေတာဟုတ်အဲ့အရာလေးကိုကိုကဝတ်လိုက်တဲ့အခါကျရင်ထိတဲ့နေရာမှာလောင်တာပေါ့နော
်ဟုတ်ကဲ့ဆရာကြီးဒီအင်းဆက်ပွေးကဘယ်လိုမျိုးလူတွေနောက်ရောက်လာတာလဲဆရာကြီ
းလူတွေနောက်သူကမီးအောင်ရှိတာဟုတ်မီးအောင်ရှိတဲ့အခါကျတော့ဆွဲဆောင်တဲ့အခါကျတော့အင်းဆက်ပွေးကမီးအောင်ရှိတဲ့နေရာကိုလာတာလေအဲ့အနေနဲ့ရောက်လာတာပါ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီမီးပိုးကောင်လောင်ပြီးတော့ဒီအရေပြားရှောင်အနာဖြစ်တာကိုအသေးစိတ်လေးရှင်းပြပေးပါလားဆရာဘယ်လိုလက္ခဏာတွေပေါ်လာလဲပေါ့နော
်သူကရုပ်တည့်ရဲ့သူကပေါ်လာတာဗျဖြည်းဖြည်းပေါ်လာမှာပေါ့ဥမာအိယာထလိုမျိုးမှာပေါ့ဟာဘယ်လိုဖြစ်တာလဲပေါ့ကိုမလက်မှာဖြည်းဖြည်းမျက်နှာမှာဖြည်းဖြည်းညီနေတယ်ဆက်နေတယ်အကွက်လိုက်အချင်းလိုက်အဲ့လိုမျိုးပေါ်လာတယ်အဲ့ဒါနေပြောဒီအရမ်းဘာဖြစ်မှမသိဘူးထားကြည့်ရအောင်ရဲ့ကြောက်ပူဆိုးလာပါလို့ပို့ဆိုရလဲဆိုတော့တိအင်းဆက်ပြီးရဲ့အစိမ်းကြောင့်အရေပြားအလွာအလုံးလောင်သွားတာပေါ့နော်အဲ့ဖြစ်လောင်သလိုလောင်သွားတာလောင်သွားတော့အဲ့ဒီနေရာတွေမှာကြည်လိုက်ဟိုလဲမှာဖြူပြီးတော့ဖြူရဲ့ဆိုတော့အရေပြားကတည်သွားတာပေါ့အစွာတွေအလုံးတည်သွားတာဒီနေရာမှာဆိုရင်နေနေတယ်
ခံစားမှုလက္ခဏာကလည်းအရေးပြလောင်သွားတဲ့အခါကျတော့အရေးပြမှရှိတဲ့အာရုံကြောလေးတွေကထိခိုက်တဲ့အတွက်ကြောင့်လို့နားတယ်တော်တော်လေးကိုလည်းနားတယ်ဆက်တယ်တော့ရားသလိုနေတယ်ဘာဖြစ်ဖြစ်နေရခက်တယ်ပေါ့နော်အဲပြင်းလာများတဲ့နေရာတွေကတော့ကိုယ်ခန္ဓာအပြင်ပေါ်တဲ့မျက်နှာတို့ကိုယ်တို့လက်တို့အဲ့လိုနေရာတွေမှာအဖြစ်များတယ်ဒီကိုယ်ခန္ဓာအတွင်းပိုင်းတွေမှာတော့အဖြစ်နေတယ်အဲ့လိုကနေတရနေရနေပြီးတော့တခါဒီတက်ကိုရက်ကြလိုက်ခုနနေနေတဲ့နေရာညူလာမယ်ညူလာနေပြီးတော့မဲတယ်မဲပြီးတော့ခြောက်ပြီးကျွန်တော်တို့အနာပြင်းနေပြီးခြောက်တယ်လို့ခြောက်ပြီးတော့တဖြည်းဖြည်းအဲ့ဒါကွာသွားပြီးကွာသွားပြီးအတနုပြန်မယ်အဲ့ဒီအတနုကတဖြည်းဖြည်းအသားပြန်တက်လာပြီးတော့အနာပြန်ကျက်သွားတဲ့သဘောဖြစ်တာပေါ့နော်ဒါပေမဲ့အဲ့ဒီအချိန်ကြာလေးလောက်ထိဟိုမှာဒီရက်နေငယ်မှာဆိုရင်မနေနိုင်ဘူးပြင်းဆက်တယ်ပတိကောက်အရန်ပြစ်တယ်အဲ့တော့ဖြစ်တဲ့ဒီကဒီဆင်းရုံခြေကောင်ငါပြကြတာများတယ်ပေါ့နော်အဲတော့ကြီးလိုက်တဲ့အခါကျရင်ဟိုမတိတဲ့အခါကျရင်သူကရေယုံစုပ်ကြီးမှန်းတယ်အဲသူကနီးစပ်ပြီးအရေးကြီးမှုတွေလည်းပေါ်နေအောင်အဲတော့ဆရာဝန်ကိုယ်တိုင်ကလည်းရေယုံစုပ်ပြီးတော့ထင်ပြီးတော့လဲမှားပြီးတော့ကုနေရတယ်အများကြီးရှိ
ဟုတ်ကဲ့ဆရာအဲတော့နောက်ထပ်ရောဟိုထပ်ဆင့်ဖြစ်နိုင်တာရှိသလားဆရာ
ဖြစ်နိုင်သေးတယ်သူကဟိုအင်းဆက်ပူရဲ့အစိတ်ကိုစိတ်ကအရန်များတဲ့အခါကျရင်ပိုးထွက်ပြီးတော့ဝယ်ဝင်နိုင်တော့အစိမ့်ရမ်းများရင်လည်းဖြစ်တဲ့အနာကပိုလဲကြည့်တယ်ပိုလဲနဲ့တယ်ပေါ့အဲ့မှာမှကိုကဂီဥမဆိုင်ဘူးဂိုင်တွေတာလည်းမမှန်ဘူးဆိုရင်ငါတို့ရှိနေတဲ့အနာပေါ်မှာချားပဲကြည့်ရပြီးပိုးထောက်ဝင်နိုင်တာရှိတယ်နောက်တစ်ခါကောင်းကောင်းတစ်ချိန်ကြာတော့အဲ့ဓာတွေကိုကုတ်ဖဲဖြစ်တယ်နောက်တစ်ခါအညိုမဲဆွဲတယ်မသိမ့်သိမ့်နာတွေလိမ့်နေအခါကြာတော့အဲ့ရနေပြီးတော့အနာပြောက်သွားပြီမှာအမာရွတ်ကျန်တတ်တယ်မာယောကခုနပြင်းများတဲ့နေရာတွေရတယ်မျက်နှာလိုလက်တို့လေပင်းလို့ဆိုတဲ့အခါကျတော့မာယောကတင်းနေရောအဲ့မှာကြည့်ဟိုနေလို့မကောင်းဘူးပေါ့စိတ်ကအယံညစ်ရတာပေါ့နောက်တစ်ခါဒီအနာရှာရှာပါပါအနေနဲ့ပြောရင်အနာအယံနဲ့သွားတယ်ကျွန်တော်အနာရင်းနေပြီးတော့ဆိုလို့အရေးကဒီတလွာလုံးကွာသွားတယ်ဆိုရင်တော့ဆေးရုံတင်ရတဲ့အထည်တွေပါပြီးတော့စူးစူးဝါးဒီဖြစ်နိုင်ခြင်းအနေချင်းတော့ရှိပါတယ
်ဟုတ်ကဲ့ဆရာတော့အခုလိုအခြေအနေမဆိုးသွားအောင်ပေါ့နော်ကုသမှုနေထားဘယ်လိုရှိလဲဆရာ
သူကအင်းသက်ဘူအစိမ့်ဆိုတော့အဲ့အစိမ့်ကိုအရင်ဆုံးဖြစ်တာနဲ့ဒီအများဆုံးဖယ်ရှားမယ်သူကအဲ့အစိမ့်ကကြာကြာတွေ့လေအနာပူနဲ့တွေပဲဖြစ်တာ哦အဲ့တော့ဘယ်လိုဖယ်ရှားမလဲဆိုရင်ဒီဥမာကိုယ်အကောင်ကိုက်လိုက်တာကိုသိရဲဆိုရင်တခါရေနဲ့ဆက်ပြန်တဲ့ပေါ့ပေါ့လေးအသားအရာဆေးပြရမယ်တော့တကူရှိတာကဒီအင်းမီးပိုးကောင်မှာအရေးပြန်မတော့အောင်အရေးပြန်တော့ရင်ပူဆိုးသွားနာလည်းပူရင်တည်းမှာရုပ်လည်းကျန်တယ်အဲ့ဒါကတော့အထူးပြောချင်တဲ့ဥစ္စာပေါ့နော်အရေးပြန်ဆိုတော့တင်ချာအိုဒင်းပေါ့အိုဒင်းပါတဲ့နာလေးနဲ့တင်ချာအိုဒင်းဆိုရှိတယ်အဲ့တင်ချာအိုဒင်းကိုလင်းပြီးရင်အဲ့ဒီအိုဒင်းကအစိတ်ကိုပြည့်စေတယ်ဉာဏ်ဉာဏ်ပြောက်စေတယ်အိုဒင်းကအခုနောက်ပိုင်းမှာကျွန်တော်အနာလေးနဲ့ကွဲခြားတာတွေလေးနဲ့ဘီတာတိုင်းလိုမျိုးစီးတွေမှာလည်းဒီအိုဒင်းကပါတဲ့အတွက်အဲ့လိုမျိုးတွေလေးမျိုးရတယ်ပြင်းဖြစ်တဲ့အနာကိုပိုးမွင့်အောင်ပိုးသက်စေနောက်တစ်ခါအရာပြောင်းစေကြောင်ရမ်းနေတဲ့အတွက်အရာပြောင်းစေအဲ့လိုမျိုးလက္ခဏာလိုက်ပြီးရင်တော့တဖြည်းဖြည်းဉာဏ်ဉာဏ်လေးကိုတက်တာသွားပါတယ်ရက်အနည်းငယ်ကနေပြီးတစ်ပတ်ဆယ်ရက်လောက်ကြာရင်ကောင်းသွားကြတာများပါ
ဟုတ်ကဲ့ဆရာကာကွယ်နေတဲ့အနေထားရှိလားဆရာ
ကာကွယ်နေတဲ့အနေထားဆိုတော့အင်းဆက်ဘူးဆိုတာကတော့များရင်ထိတွေ့မှု chance ပိုများတာပေါ့နော်အဲ့ဒီတော့အင်းဆက်ဘူးမကောင်းရင်ရော့ကြတော့လောက်အောင်ပါပေါ့နော်ဥမာဖေးဖျန်းတာမျိုးတို့ပေးလောင်နေရာတွေရှင်းပေးတာမျိုးတော့အဲအဲ့ဒါမျိုးတွေတော့လုတ်တင်တာပေါ့နောက်တစ်ခါအင်းဆက်ဘူးဒီလိုအချိန်လေးဆိုရင်အင်းဆက်ဘူးမထိအောင်တန်းနိုင်သလောက်နေမယ်ပေါ့ဗျာဥမာပရင်းပေါက်တွေဆိုပိတ်ထားမယ်နောက်အင်းဆက်ဘူးရပယ်လင်ခေါ်တာပေါ့အင်းဆက်မထိအောင်လို့လိမ့်နေဆေးတွေလိမ့်ထားမယ်တကယ်လို့များဖြစ်လာရင်လည်းခုနပြောခဲ့တဲ့အတိုင်းပါပဲနည်းနည်းဆေးကြောမယ်ရေခဲပုတ်လေးကပ်ပေးမယ်နောက်ဒီအိုဒင်းပါတဲ့ဘီတာတိုင်းလိုဝဲရှာတဲ့အနာလေးလေးလင်းပြီးမယ်ဆိုရင်တော့ဖြစ်တာလည်းသိမဆိုးသလိုအနာလေးမြင်မြင်ချက်မယ်ဆိုတော့ပြောချင်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီမိဖို့ကောင်တောင်းတာနဲ့ပတ်သက်ပြီးတော့ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကော
ဟုတ်ဖြစ်ရင်တော့လူရလေးစိုးရင်တက်ကြရတယ်ရုတ်တရက်ဆိုရည်ရောဖြစ်တယ်ထင်အထူးဖြင့်မျက်နှာမှာဖြစ်တယ်ဆိုရင်ဟောလို့ကိုယ့်အကူမလုပ်ပဲနဲ့ဒါဒဏ်ရာမကျန်အောင်ဖြစ်တာကတော့တချိန်တော့မကုလည်းကြောက်သွားမှာပဲဒါပေမဲ့ဒဏ်ရာကျန်ခဲ့ရင်မျက်နှာလိုနေရာမျိုးကတော့နာယုတ်ဒီကြံခဲ့တဲ့အတွက်မြန်မြန်လေးကုသင်ပါတယ်ဆိုရဲအကြောင်းလေးပဲပြောချင်ပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
ဦးဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးမှာတော့တိုင်းရင်သတင်းလှကိုနားဆင်ရမှာဖြစ်ပါတယ်ထိုင်းချေဆိုင်ဖီဘာဝိုင်းတော်သားတွေကစူးစီးတင်ဆက်ထားတာပါ
အ တ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်ရသိတောင်မြို့နယ်တောင်ဒရာကျေးရွာအတွင်းမြမစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသားတထောင်ကျော်နေရွှန့်ခွာနေကြရပါတယ်လာရှိုးမြို့နယ်ထဲမှာတော့စစ်ရေးတင်းမာနေမှုကြောင့်ဒေသခံ900ထပ်မနဲ့ဤနိုင်ဖုံးတော်ကြီးကျောင်းမှာစစ်ပေးရှောင်ခိုးလုံနေကြရတယ်ဆိုတာနဲ့ကြရပြည်နယ်အတွင်းကအငင်းပွားဖွယ်ရာလေယာဉ်မြေပိုင်ဆိုင်မှုပြဿနာနဲ့တောင်သူလက်နက်သမဂ္ဂဝန်ထမ်းနဲ့တောင်သူ၁၀ဦးကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားတဲ့အကြောင်းတွေကိုကြားကြားရမှာပါရှင
်။ကျမကနန်းဟောင်ပါရှင်သတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။မြန်မာစစ်တပ်ကကျေးရွာအသွင်းမှာတပ်ဆွဲထားတဲ့အတွက်ရခိုင်ပြည်နယ်ရတိတောင်မြို့နယ်တောင်တရာကျေးရွာသားတထောင်ကျော်နေရွှန့်ခွာပြီးနိစရာကျေးရွာတွေမှာခိုလုံနေကြရပါတယ်ဒီဇင်ဘာလ14ရက်နေ့ကအင်ချီ300နီးပါးရှိတဲ့တောင်တရာကျေးရွာအတွင်းကိုမြန်မာစစ်ကြောင်းတစ်ခုကတနက်ပစ်ဖောက်ဝင်လာပြီးရွာထဲမှာတပ်ဆွဲထားတဲ့အတွက်ဖမ်းဆီးနှိပ်စက်ခံရမှာကိုကြောက်လန့်ပြီးအခုလိုရွာသားတွေထွက်ပြေးရတာဖြစ်တယ်လို့ကျေးရွာသားတွေကပြောပါတယ်အဲ့ဒီကျေးရွာသားတွေဟာအခုအခါအလဲရွာဇရက်လရွာတိကေကျေးရွာတွေမှာခိုလုံနေကြရသလိုတချို့မှလည်းရတိတောင်မြို့ပေါ်ခိုလုံနေကြပြီးကျေးရွာအတွင်းမှာတက်ကြီးရွယ်ဦး၁၀ဦးခန့်သာကြန့်ရှိခဲ့တယ်လို့တောင်တရာကျေးရွာသားကိုအောင်စိုးကပြောပါတယ်
။ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့နယ်ထဲမှာရမခတိုင်းလက်အောက်ခံဆိုရတိုင်ရင်နဲ့တန်းတပ်ဖွဲ့တို့ကြားစီရဲတင်းမာနေရာကနေလက်နက်ကြီးတွေနဲ့ပြေခတ်မှုကြောင့်လာရှိုးမြို့နယ်ထဲကဒေသခံ900ထက်မနည်းဘုံကြီးကျောင်းတွေမှာစစ်ဘေးရှောင်ခိုလုံနေရပါတယ်။ဒီဇင်ဘာလ16ရက်နေ့ကလာရှိုးမြို့အရှေ့မြောက်ဘက်ရှိဤနိုင်ကျေးရွာအုပ်စုဘုံကြီးကျောင်းမှာဤနိုင်အုပ်စုဝင်တွေဖြစ်ကြတဲ့ဆက်ရှိမိုင်းပန်းခုံရွာနဲ့လွယ်တောက်ရွာဆက်ရှိတဲ့ရွာတွေစစ်ဘေးရှောင်ရွာသားတွေရောက်ရှိခိုလုံနေတာဖြစ်ပြီးသူတို့ဟာစားဖို့တောက်ဖို့အခက်အခဲတွေဖြစ်နေကြပါတယ်
မြမတပ်မတော်နဲ့ရခိုင်တပ်မတော် AA တပ်ဖွဲ့တို့အကြားတိုက်ပွဲဖြစ်ပွားမှုပြင်းထန်လာမှာကိုစိုးရိမ်တဲ့အတွက်ချင်းပြည်နယ်တောင်ပိုင်းပလက်ဝမြို့နယ်ကြောင်ချောင်းကျေးရွာနဲ့တဖန်းချောင်းကျေးရွာကရွာသား40ကျော်ပလက်ဝမြို့ပေါ်ကိုထွက်ပြေးတင်းရှောင်လာကြရပါတယ်ရခိုင်တပ်မတော် AA တပ်ဖွဲ့ဝင်တချို့ဟာကြောင်ချောင်းကျေးရွာထဲကိုဝင်ရောက်နေထိုင်မှုတွေရှိလာပြီးတပ်မတော်နဲ့ထိတ်တိုက်ရင်ဆိုင်မှုတွေဖြစ်မလာခင်မှာအဲ့ဒီကျေးရွာကအိမ်ထောင်စု6စုလူဦးရေ20ဦးတို့ဟာဒီဇင်ဘာလ18ရက်နေ့ကပလက်ဝမြို့ကိုထွက်ပြေးလာကြတယ်လို့ပလက်ဝမြို့နယ်စစ်ဘေးရှောင်ကူညီရေးအဖွဲ့ကတာဝန်ရှိသူတဦးကပြောပါတယ်အလားတူတဖန်းချောင်းကျေးရွာအနီးတစ်ဝိုက်မှာလည်းဒီဇင်ဘာလဒုတိယအပတ်ကမြမတ်တမတော်နဲ့ AA တပ်ဖွဲ့တို့အကြားတိုက်ပွဲတွေဖြစ်ပွားတဲ့အတွက်ဒီဇင်ဘာလ14ရက်နေ့ကလူဦးရေ20ကျော်ဟာပလက်ဝမြို့ပေါ်ကိုထွက်ပြေးတိမ်းရှောင်လာခဲ့ကြပါတယ်
ဝါကူပိုင်အုတ်ချုပ်ခွေရဒေတာတွင်လာဟုနှစ်ချင်းခရိယံဖျားကျောင်း52ကျောင်းကိုပြန်လည်ပြန်ဖွဲ့ခွေပြုလိုက်ပြီးဖြစ်ပါတယ်။အခုနှစ်စက်တင်ဘာလကစတင်ပြီးတော့နည်းနည်းချင်းပြန်လည်ဖွဲ့ခွေပြုရာကနေတိလပရမပတ်တွင်မှာတော့ပိတ်ပင်ထားရတဲ့ဟိုတောင်မိုင်းပေါက်နဲ့ပန်ဆန်းတဲ့အတွင်းမှာရှိတဲ့လာဟုနှစ်ချင်းဖျားကျောင်းတွေအလုံးပြန်လည်ဖွဲ့လက်ခွေရရှိခဲ့တယ်လို့လာဟုနှစ်ချင်းခရိယံဖွဲ့ချုပ်ကတိတ်ခါတော်ရဆရာတော်ဒေါက်တာလာစရုကပြောပါတယ်။
ထိုင်းမြန်မာနယ်စပ်ကကရင်ဒုက္ခတဲစခန်းမှာရှိတဲ့ကလေးငယ်တွေမြန်မာပြည်အတွင်းနေရပြန်ရင်ပညာရေးအတွက်လိုအပ်တဲ့ပြင်ဆင်မှုတွေလှုပ်ဆောင်နိုင်ဖို့ကရင်ဒုက္ခတဲပညာရေးကော်မတီအဖွဲ့ KRCEE နဲ့ဒုက္ခတဲစခန်းကကျောင်းဆရာဆရာမတချို့ကပြည်တွင်းစာတင်ကြားမှုအခြေအနေတွေကိုတွားရောက်လေ့လာခဲ့ပါတယ်လေ့လာရေးခရီးစဉ်ကိုအခုလဒုတိယအပတ်မှာတွားရောက်လေ့လာခဲ့တာဖြစ်ပြီးစာတင်ပုံစနစ်ကိုလေ့လာတာရှိတဲ့အပြင်ကရင်ပြည်နယ်မှာရှိတဲ့အစိုးရစာတင်ကျောင်းနဲ့ KNU ကရင်ပညာရေးဌာနကျောင်းကတာဝန်ရှိသူတို့နဲ့ပညာရေးအခြေအနေတွေဆွေးနွေးဖလှယ်ခဲ့ကြပါတယ်
မုံပြင်းနယ်မှာမူရစ်စေဝါတုံးဆွေးမှုရှော့ချာရေးလုပ်ငန်းစဉ်တွေအကောင့်တွေဖော်နိုင်ဖို့အတွက်ရန်ပုံငွေလုံလောက်မှုမရှိကြောင်းဒီဇင်ဘာလ16ရက်နေ့ကပြုလုပ်တဲ့ဒေတာတွင်းမူရစ်စေဝါအန်ရရဲ့ကာကွယ်ရှော့ချာရေးလိမ့်လက်စမ်းစစ်ချက်များအစီရင်ခံစာမုံပြင်းနယ်လှုပ်တော်ကိုတင်ပြခြင်းကဏ္ဍမှာဆွေးနွေးတင်ပြထားပါတယ်မူရစ်စေကြစေတာစီရေးဖွဲ့ကို1993ခုနှစ်ကဖွဲ့စည်းထားပေမဲ့လိုအပ်တဲ့ရန်ပုံငွေမရှိလို့လုပ်ငန်းအကောင့်တွေမဖော်နိုင်ဘူးလို့အစီရင်ခံစာတင်တွင်းသူတရားလှုပ်တော်ရှိနေတော်မူမူသူကပြောပါတယ်
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ။ကြားပြည်နယ်အတွင်းအငင်းပွားပွဲရာလေယာဉ်ပိုင်ဆိုင်မှုနဲ့ပတ်သက်ပြီးတောင်သူလယ်သမားသမဂ္ဂဝန်ထမ်းနဲ့တောင်သူတွေကိုမြန်မာစစ်တပ်ကနေတရားစွဲဆိုထားပါတယ်။လယ်သမားတွေအနေနဲ့တပ်ပိုင်မြေတွေကိုကျူးကျော်တာမဟုတ်ဘဲဘိုးဘွားပိုင်မြေတွေကိုထွေရဲစိုက်ပျိုးတာကြောင့်
ဥပဒေကြောင့်အရဆက်လက်ရင်ဆိုင်သွားမယ်လို့လည်းလယ်သမားတမကခေါင်းဆောင်တွေကပြောပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွန်းအင်ကနေတင်ဆက်ပေးထားပါတယ်။
အခုလ73ရက်နေ့ကကြရားပြည်နယ်လွိုင်ကုံမြို့နယ်အမြောက်သား356တိုင်ရင်ကဘူမူမူဝင်းထက်တရလူပြုတ်လုပြီးကရင်နေပြည်တောင်သူလယ်ထမသမဂဝန်သားများပါဝင်တောင်သူလယ်ထမ10ဦးကိုတရားစွဲဆိုထားတာဖြစ်တယ်လို့ကရင်နေပြည်တောင်သူလယ်ထမသမဂဥက္ကဋ္ဌဦးတူရယ်ကပြောပါတယ
်ကရင်နေပြည်တောင်သူလယ်ထမသမဂဝန်သားကတော့ပါပြီးတော့ဒါမူလကြီးရောက6ဦးနဲ့မိမိကိုကြီးရောက်တူပေါ့တရားစွဲထားတဲ့10ဦးကပုံမှန်လေးလေးကိုပန်းနေကြတော့မှုနဲ့တရားစွဲထားပါအဓိကတော့စစ်တပ်ပိုင်ပါတယ်ဆိုတဲ့မိမိကိုကြီးတော်လို့ဆိုတဲ့အာမင်းနဲ့ဖြစ်ခါပြီးတရားစွဲထားတော့
အခုပုံမှန်ထပ်တူပြီးတရားစွဲခံရတဲ့လူတွေဟာပြီးခဲ့တဲ့ဇွန်လ23ရက်နေ့ဖြစ်စဉ်ကိုအခြေခံပြီးတောင်သူလယ်ထမများကိုအားပေးကူညီတဲ့နေရာမှာပိုင်နဲ့ကျူးလွန်မှုနဲ့တရားစွဲဆိုခံရတဲ့သူတွေဖြစ်ပါတယ်တရားစွဲဆိုခံရတဲ့ကရင်နေပြည်တောင်သူလယ်ထမတမကဝန်ထမ်းတွေအတွက်တရားမျှတမှုရရှိစေဖို့ဥပဒေကြောင်းအရဆက်လက်လှုပ်ဆောင်သွားမယ်လို့ဦးတူးတွေကဆိုပါတယ
်ဒီမြန်မာကိုတော့သူရဲ့ site ပြောတာမဟုတ်ဘူးတော့သူကိုတော့ပြီးတော့ဟိုအတိအညာပေးတာလောက်ပဲရှိတယ်ဆိုတော့သူတို့ဟာကဒီဟာကိုစစ်တပ်ရဲ့မျိုးကိုတော့ပြီးတော့ကျူးကျော်တော့ပြီးတော့ site တော့ပြီးတော့သူရဲ့ site ပြောတာမျိုးမဟုတ်ဘူးမဟုတ်တဲ့အတွက်ကြောင့်ဒါရာဥပဒေစစ်တပ်အနေနဲ့ပြေတော့တာဥက္ကမမြောင်းပေါ့ဥပဒေကြောင့်အရဘယ်လိုနီးလာနဲ့ဘယ်လိုစစ်တပ်ကိုဘယ်လိုကြားပြဆွဲနေဆိုတဲ့ပုံစံမျိုးနဲ့ကျွန်တော်နီးလာချက်ရတော့မို့
လရှိကြရပြည်နယ်မှာစစ်တပ်ကနေတောင်သူလယ်ထမစုစုပေါင်း42ဦးကိုတရားစွဲဆိုထားပြီး12ဦးကတော့ထောင်ထဲကနေတရားရင်ဆိုင်နေရတယ်လို့ကရင်နီပြည်တောင်သူလယ်ထမတမကကပြောပါတယ်မြန်မာနိုင်ငံတဝန်းလုံးပြည်လက်ရှိကြရပြည်နယ်မှာဖြစ်ပေါ်နေတဲ့မြေရပြဿနာတွေကိုအစိုးရအနေနဲ့အသေးချာကင်တွယ်ဖြေရှင်းဖို့လိုအပ်တယ်လို့ကြရပြည်နယ်ဒီမိုကရက်တစ်ပါတီကပြူစုံမြို့နယ်မဲဆန္ဒအမှတ်၁ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးသေးရယ်ကပြောပါတယ်
လက်ရှိပြည်နယ်မှာဖြစ်နေတဲ့ဒီနေရာပြဿနာလည်းတချို့ချင်းနဲ့ကြီးလာတာပေါ့လေဆိုတော့ဒီအပေါ်မှာလည်းဒီချက်ရတဲ့အများကြီးခက်ရမှုရှိလာနိုင်တယ်ပေါ့ဆိုရရောနောက်ပြီးတော့တက်မတော်တွေရောတကယ်လို့ပြည်ရင်းချာရည်ကိုတကယ်ဒီချက်ဆင်းလဲဆိုလို့ရှိတော့ဒီလိုလူထုအောက်ခြေလူထုတွေရဲ့အကြီးကြီးကြောက်လဲဆက်စစားဖို့လူတယ်လို့ကျွန်တော်ပြောနေရလို့မြင်တယ
်2012လေယာဉ်မြေဥပဒေနဲ့2018မြေလွတ်မြေရန်ဥပဒေတို့ကိုလည်းဖြတ်သိမ်းပေးဖို့လိုအပ်တယ်လို့ဦးသေးရယ်ကပြောပါတယ်ကြရပြည်နယ်ကတောင်သူလယ်ထမတွေဟာလက်ရှိဖြစ်ပေါ်နေတဲ့လေယာဉ်မြေပြဿနာတွေကြောင့်စိတ်ပိုင်းဆိုင်ရာရုပ်ပိုင်းဆိုင်ရာနာကျင်ခံစားမှုတွေဖြစ်ပေါ်စေတဲ့အပြင်အသက်ရှင်ရပ်တည်ရေးပုံမခက်ခဲလာတဲ့အတွက်အစိုးရအနေနဲ့အများဆုံးကင်တွယ်ဖြည့်ရှင်းပေးဖို့တောင်သူရေးဆောင်ရွက်သူများနဲ့ဒေသခံတွေကတောင်းဆိုနေကြပါတယ်ခင်ဗျာ
ဆက်ပြီးတော့မြမတက်မတော်နဲ့ရခိုင်တက်တော် AA တက်ဖွဲ့တို့စစ်မှတ်ဖြစ်ပွားရာဒေသချင်းပြည်နယ်တောင်ပိုင်းပလောဝမြို့နယ်မှာညမထွက်ရအမိတ်ပုံမှန်တစ်လေးလေးထုတ်ပြန်ထားတာဟာအခုဆိုရင်တလားကျော်ရှိသွားပါပြီဒီလိုမျိုးညမထွက်ရအမိတ်ထုတ်ပြန်ထားတာကြောင့်မကြခင်မှာရောက်ရှိလာတော့မဲ့ခရစ်ယာန်ဘာသာဝင်တွေရဲ့နေ့တူနေ့ရက်ဖြစ်တဲ့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်ကြပါမလားဒီအကြောင်းစုံကိုတော့ရောဘတ်ကစူးစီးထားပြီးမိကလျာမွန်ကတင်ဆက်ထားပါတယ်ပလောဝမြို့နယ်မှာည6နာရီကနေမနေ့6နာရီထိအပြင်းမထွက်ရနဲ့လူ9ဦးထပ်ပူပြီးစုမနေရဆိုတော့ပေါမ144ညမထွက်ရအမိတ်ထုတ်ပြန်ထားတဲ့အတွက်ကြောင့်ရခိုင်နှစ်တွေကလို့ခရစ်စမတ်ပွဲတော်ကိုဆင်နွှဲနိုင်တော့မှာမဟုတ်ဘူးလို့ပလောဝမြို့ကခရစ်ရှန်ဘာသာရေးဓမ္မဆရာတော်ဆရာမောဆက်ကပြောပါတယ်
ပြင်းတော့မှာတော့ကျွန်တော်တို့ပျော်ပျော်ပပနဲ့ညမှာရောနေ့မှာရောပျော်ပွဲတွေရှင်ပွဲတွေအကားတွေစတဲ့ပြည်အားရပါရကျွန်တော်တို့ကျင်းပကြတာပေါ့ကြီးကြီးမားမားကျင်းပကြတာပေါ့ဆရာကြီးဒါပေမဲ့ဒီနေ့ကျတော့ကျွန်တော်တို့အဲ့လိုကြီးကြီးမားကျင်းပလို့ကိုမရတော့ဘူးဒီကျွန်တော်တို့ပလက်ဝါတင်းတော်မှာတော့ဘသူမှမလုပ်နိုင်တော့
ဘူးပလက်ဝါမြို့နယ်ဟာမြမတမတော်နဲ့ရခိုင်တမတော်အေအေတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားတဲ့ဒေသဖြစ်ပြီးမိုင်းထောင်ဖောက်ခွဲခြင်းချောင်းမြောင်းတိုက်ခိုက်ခြင်းရက်ွက်ကြီးရောက်အောက်စုအတွင်တမန်ရတပြည်သူရောင်ဆောင်ဝင်ရောက်ပြီးအပြစ်မဲ့ပြည်သူတွေကိုအကြမ်းဖက်တိုက်ခိုက်မှုဖြစ်လာနိုင်တယ်လို့ဆိုပြီးပြီးခဲ့တဲ့နိုဝင်ဘာလ9ရက်နေ့ကစပြီးပုံမှန်144ညမထွက်ရမိတ်ကိုပလောဝမြို့နယ်အုပ်ချုပ်ရေးမှူးဦးကိုအောင်ကထောက်ပြန်ခဲ့တာပါဒီဇင်ဘာလဟာခရစ်ယာန်ဘာသာဝင်တွေရဲ့နေ့ထူးနေ့မြတ်ဖြစ်တဲ့ခရစ်စမတ်ရက်မြတ်ကာလဖြစ်ပြီးဘာသာရေးအတင်းဖွဲ့တီတီကကဲရတ်တချင်းဒီဆိုတာခရစ်တော်ကိုကြိုဆိုတဲ့ပွဲတော်တွေကိုနေ့ရောညပါစီစီကားကားကျင်းပပြုလုပ်လေးဖြစ်ပါတယ်။ဒါပေမဲ့ဒီနှစ်မှာတော့ဒီလိုကျင်းပနိုင်ဖို့မဖြစ်နိုင်တော့သလိုကဲရတ်တချင်းဒီဆိုမှုကိုလည်းညမှာမလုပ်တော့ပဲနေ့လယ်ပိုင်းမှာပြုလုပ်နေကြရပြီးခရစ်ယာန်ဘာသာဝင်တွေအတွက်ပျော်ရွှင်ရတဲ့လဟာပလောဝမှာတော့မပျော်ရတဲ့လဖြစ်သွားတယ်လို့ဆရာမောဆက်ကဆက်ပြောပါတယ်။
ခရစ်တော်ရဲ့မွေးနေ့မြို့ကိုကျွန်တော်ကလူတန်းသက်တည်ခံရမယ့်အချိန်မှာကျွန်တော်ကနိုင်ငံအဟံသားတွေရှိတဲ့အခါမှာတော့ကျွန်တော်ကစိတ်မကောင်းပါဘူး။ဒါလူတန်းသက်ပျော်ရှင်ရမယ့်လဖြစ်တဲ့အခါမှာမပျော်ရှင်ရမယ့်လဖြစ်သွားတာပေါ့။ဆိုတော့ကျွန်တော်တို့ကဘေးအချိန်မှာတနက်တန်ကြားမှလည်းဆိုတော့ကျွန်တော်တို့ကအနည်းနဲ့နာဆွနေရ
လဲဝါမျိုးနဲ့ဒေတာကန်ပြည်သူများစုဟာခရစ်ယာန်ဘာသာကိုတတ်ဝင်ယုံကြည်ကိုးကွယ်သူတွေဖြစ်ကြပြီးပလဲဝါမျိုးပေါ်မှာအသင်းတော်ပေါင်း15ခုကျော်ရှိပါတယ်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်ရသီတောင်မြို့နယ်တောင်တရာကျေးရွာအတွင်းမှာမြန်မာစစ်တပ်ကတပ်ဆွဲထားတဲ့အတွက်ကျေးရွာသား1000ကျော်နေရဆွန့်ခွာပြီးနိဆိုင်ရာကျေးရွာတွေမှာခိုလုံနေကြရပါတယ်။ရမ်းပြည်မြောက်ပိုင်းလာရှိုးမြို့နယ်ထဲကအစိုးရတပ်နဲ့တိုင်းတပ်ဖွဲ့တို့အကြားစစ်ရေးတင်းမာနေရာကနေလက်နက်ကြီးတွေပစ်ခတ်မှုကြောင့်ဒေသခံ900ထက်မနည်းဤနိုင်ပုံကြီးကျောင်းမှာစစ်ပေးဆောင်ခိုလုံနေကြရပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ဘီအန်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ဘီအန်နိုင်ဝိုင်းတော်သားတွေတင်ဆက်တဲ့တရင်သတင်းလွာကိုနားဆင်ခဲ့ရတာပါ။ VOA ရတောက်ကြနေအစီအစဉ်တွေဆက်ပြီးတင်ဆက်နေပါလေ။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုပ်မြင်သံကြားလိုင်းမှာကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နာရီကနေ၈နာရီ15အထိ15မိနစ်စာထုတ်လွှင့်ပေးနေတာပါ။ဒီနေ့လာနေမှာဘုဒ္ဓတပညာပေးနဲ့ရသဆောင်တဲ့အစီအစဉ်တွေကိုတင်ဆက်ပေးနေပြီးအင်္ဂါကနေပြီးတော့တောက်ကြအထိအစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖျော်ဖြေရေးသတင်းတွေနဲ့ပြည်ရင်းစေကွက်သတင်းတွေကိုတင်ဆက်ပေးနေပါ යි ။ဒီအစီအစဉ်တွေကိုမြစီမရဲ့ Facebook စာမျက်နှာမှာလည်းကြည့်ရှုလို့ရပါတယ်။VOA အစီအစဉ်နဲ့ပတ်သက်လို့အကြံပြုခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်း Facebook Messenger ကနေစာရေးအကြံပြုနိုင်ပါတယ်ရှင်။ VOA ကိုအားပေးတဲ့အတွက်အထူးကျေးဇူးတင်ပါတယ်။
VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။ VOA ထုတ်လွှင့်သမျှအစီအစဉ်နဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တေးသချင်းတောင်းခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါလေခင်ဗျာအခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြမှာပ
ါနေပြည်တော် Wisdom Hill ကျောင်းမှာနေမင်းဆိုင်ရာအာရမပြုခြင်းခံရတဲ့အသက်3နှစ်အရွယ်မိန်းကလေးငယ်နဲ့မိဘတို့ရဲ့အမိရင်းနဲ့တခြားအချက်အလက်တွေကိုရဲတပ်ဖွဲ့ကဖွင့်ချလိုက်တဲ့ပေါ်အပြင်းထန်ပြစ်တင်ရှုတ်ချနေကြပါတယ်ရွယ်မြောက်သေးတဲ့ကလေးငယ်ဖြစ်တာကြောင့်အမှုစစ်ဆေးနေတဲ့တရားခွင်မှာရောရှေ့နေတွေကရောသတင်းမီဒီယာဌာနတွေကပါမိသားစုတစ်ခုလုံးရဲ့နာမည်တွေနဲ့တခြားကိုယ်ရေးအချက်အလက်တွေကိုမဖော်ပြဘဲထိန်းသိမ်းနေကြချိန်မှာရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေကအခုလိုဖွင့်ချလိုက်တဲ့ပေါ်ဥပဒေကြောင်းအရတရားဆွဲဆိုသွားမယ်ဆိုတဲ့ပြောဆိုချက်တွေလည်းရှိနေပါတယ်ဒီလိုဖွင့်ချတာဟာကလေးငယ်ဆိုင်ရာဥပဒေကိုချိုးဖောက်ရာရောက်တယ်လို့ဥပဒေရေးရာကျွမ်းကျင်သူတွေကလည်းပြောပါတယ်ရဲတပ်ဖွဲ့ထိတန်းတာဝန်ရှိသူတွေဟာသတင်းစာရှင်းလင်းပွဲတွင်အဲ့ဒီလိုဖွင့်ချအောင်တော့မကရဲတပ်ဖွဲ့ရဲ့တရားဝင် Facebook ဖြစ်တဲ့ရဲစာနေမှာလဲအထောက်အထားဆော်ရဆရန်တွေကိုတင်ခဲ့ပါသေးတယ်။မော်စကိုမြို့ရုရှားထောက်လွှမ်းရေးဌာန FSB ရုံးချုပ်ဝင်ပေါင်းအနီးမှာဂျာတာဘီနီကတနသမားတူဝင်ဖြစ်တဲ့အတွက် FSB ရရှိသူတွေသုံးပြီးနောက်ထပ်လူ9ဦးတန်ရာသွားပါတယ်။တနသမားကိုတော့လုံခြုံရေးတပ်ဖွဲ့ကအသေးပြစ်ခတ်ဖမ်းဆီးလိုက်ပါတယ်။ဒေသဆန်တော်ချင်းနေ့လယ်3နာရီလောက်မှာဖြစ်တဲ့အဲ့ဒီပြစ်ခတ်မှုဖြစ်စဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။တန်ရသူတွေကိုစေယုံပို့ထားပြီးအဲ့ဒီထဲက2ဦးအခြေအနေစိုးရိမ်ရတယ်လို့ရုရှားကျန်းမာရေးဌာနပြောခွင့်ရကပြောပါတယ်။အဲ့ဒီပြစ်ခတ်မှုဟာတောင်းချာနေမှကြာရောက်မဲ့ရုရှားလူမျိုးရေးတပ်ဖွဲ့များအထိမ်းအမှတ်တွေအတွက်ခရင်မလင်နန်းတော်ခမ်းမမှာသမ္မတပူတင်မင်ခွန်းပြောကြားနေတဲ့အချိန်ပတ်ဝန်းကျင်လောက်မှာဖြစ်ပေါ်တာပါ။အမေရိကန်ထက်လူတော်အနေနဲ့သမ္မတကိုတရားစစ်ဆေးရမယ့်လုပ်ငန်းရှင်ဆိုင်ရာစီမင်းစည်းကမ်းတွေပေါ်သဘောတူညီချက်မရမချင်းသမ္မတဒေါ်နယ်ထရမ့်ကိုတရားစွဲဖို့အောက်လူတော်ကဒီပြုထားတဲ့ဆွဲချက်တွေကိုပေးပို့တာဒါမှမဟုတ်အောက်လူတော်ကလွှတ်မဲ့ဆွဲချတော့မဟုတ်တရားလူရှေ့နေပြီလို့လှုပ်ဆောင်ရမယ့်အမတ်တွေကိုရွေးချယ်တာလုံမှာမဟုတ်ဘူးလို့အော်လတော်ဥက္ကဋ္ဌအနန်စီဘလူးစီကပြောပါတယ်။အိန္ဒိယနိုင်ငံမှာအသိပြထန်ထားတဲ့နိုင်ငံသားဖြစ်ခွင့်ဥပဒေအပေါ်နိုင်ငံတော်ဝန်ကန့်ကွက်ဆန္ဒပြဖို့တွေဇက်တိုက်ဖြစ်နေပြီးရဲကဖြိုခွဲရမှာတရနဲ့ပြစ်ခတ်တဲ့အတွက်ဒူနှုတ်ထက်မနေတည်ဆုံတယ်လို့တာဝန်ရှိသူတူကကြာသာပတိနေ့မှာပြောပါတယ်ခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမင်းနှွန်ဖြစ်ပြီးအတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Greg Burns ဖြစ်ပါတယ်။တောက်ကြနေမနေ့ဖက်6နိုင်နေ9နိုင်အထိထုတ်လွှင့်တဲ့ VOA အစီအစဉ်တွေကိုလိုင်းဒိုမီတာ3040 48အပြင် VOA ရဲ့ Facebook စာမျက်နှာကပါတင်ဆက်ခဲ့တာဖြစ်ပါတယ်။တော်ရရှိများနဲ့တကွမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ဖို့ရာနေ့တစ်နေ့ဖြစ်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ကညောင်ဝင်းအောင်ပါ
This program has come to you from the Voice of America, Washington.